Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါသည်ခင်ဗျာ VOA American Dai ရဲ့2016ခုနှစ်ဇွန်လ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ2495 3251နဲ့လိုင်းလာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဖလော်ရီဒါမှာဖြစ်ခဲ့တဲ့ဒီပစ်ခတ်တက်ဖြတ်ခဲ့တဲ့သူဟာပြပကအချမ်းဖက်အဖွဲ့အစည်းတစ်ခုနဲ့တိုက်ရိုက်ဆက်နွယ်မှုရှိတဲ့ဆိုရက်ခိုင်လုံတော့တက်တေထောက်ထားတော့မတွေ့ရဘူးလို့အမေရိကန်သမ္မတကပြောပါတယ်။တခါမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတင်းမာမှုတွေရောကြအောင်ကြိုးပမ်းမှုလူပဲငင်းငယ်ရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုသူတိုက်တွန်းခဲ့တယ်လို့တိဘက်ဘာသာရေးကောင်စာဖုန်တော်ကြီးဒလိုင်းနမကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံက2016ခုလူခွင့်ရင်နဲ့လူကုန်တိတ်ခါရုပ်ရှင်ပွဲတော်မှာသီဘောဆိုဘွားမဟာဒီဝီရဲ့ဘဝဇာလံရုပ်ရှင်အပိတ်ပင်ခံရပါတယ်
။သူရဲ့မှတ်ချက်ကဘာလဲဆိုတော့ရှမ်းအမျိုးသမီးတွေကိုဒီမရိချင်းနဲ့ခံနေပါတယ်ဒီမှာစစ်သားတွေကပေါ့နော်။ပြီးတော့အဲ့ဒီဟာဒီတမတော်ရဲ့ image ကိုပုံရိပ်ကိုထိခိုက်စေတယ်ပေါ့ဒါကြောင့်မို့လို့ပြတ်
တဲ့ဒီနေ့ပြီးပြီးချင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုအလဲရောက်နေတဲ့တူရကီနိုင်ငံရဲ့ဝန်ကြီးရခိုင်ပြည်နယ်ကိုသွားခဲ့ပြီးမွတ်စလင်အတိုင်းဝိုင်းနဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့တဲ့တင်တကသမရဦးထင်ကျော်ရဲ့ရတရားစီမံချက်ထဲမှာလူငယ်အသံတွေပါဝင်ရေးနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကိုကြိုးပမ်းဆောင်ရွက်နေတယ်ဆိုတဲ့တဲ့တင်နဲ့အမေရိကန်သမိုင်းမှာအဆိုးရွားဆုံးဖြစ်တဲ့အစုလိုက်ပြုံလိုက်ပစ်ခတ်တပ်ဖြတ်တဲ့ဒီဖလော်ရီဒါကပစ်ခတ်မှုအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အဲ့ဒီတဲ့တင်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာတဲ့တင်တွေကိုကိုအောင်နဲ့မက်ကင်ပြူတွေတို့ကကြီးညာပါမယ်ခင်ဗျာ
အမေရိကန်ပြည်အောင်စုတမိုင်းမှာအဆိုးအဝါဆုံးပြစ်ခတ်မှုကြီးဖြစ်တဲ့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိန်တူချစ်သူတွေရဲ့ night club တစ်ခုမှာလူတွေအများပြားကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့သူဟာပြည်ပကအကြမ်းဖက်အဖွဲ့အစည်းတစ်ခုခုနဲ့တိုက်ရိုက်ဆက်နွယ်မှုရှိတယ်ဆိုရက်ခိုင်လုံတဲ့တပ်တွေထောက်ထားတော့မတွေ့ရသေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကမနေ့ကပြောဆိုသွားပါတယ
် The one thing that we can say is that this is being treated as aTerrorist investigation. It appears that the
ကျွန်တော်ပြောနိုင်တာတခုကတော့အခုဖြစ်ရက်ကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်နေစုံစမ်းစစ်ဆေးနေပါတယ်တိုက်ခိုက်တဲ့သူဟာအင်တာနက်ကနေတဆင့်ဖြန့်ဝေထားတဲ့အစိုးရသတင်းချက်လက်တွေကိုကြည့်ပြီးတော့အားကျလှုပ်ဆောင်ခဲ့ပုံရပါတယ်ဒီချက်လက်တွေကိုလောလောဆယ်ရှာဖွေစစ်ဆေးနေပါတယ်အခုလိုတိုက်ခိုက်မှုမျိုးလှုပ်ဆောင်ခြင်းဟာဘယ်ယာတွေကသူ့ကိုလှုံ့ဆော်ခဲ့တာလဲဆိုတာကိုပို့ပြီးတော့ရှင်းရှင်းလင်းလင်းနားလည်နိုင်ဖို့အတွက်ဖြစ်ပါတယ်လို့သမ္မတအိုဘားမားကအင်မီရောမှာသတင်းတောက်တွေကိုပြောသားခဲ့တာပါအာဖဂန်မိဘနှစ်ပါးကနေမွေးဖွားလာတဲ့အသက်29နှစ်အရွယ်အမေရိကန်နိုင်ငံသားအိုမာစာဒစ်မာတင်ဟာအမေရိကန်ပြည်ထောင်စုမှာအချိန်တော်ကြာစိုးရိမ်စောင့်ကြည့်လာခဲ့တဲ့ပြည်တွင်းကနေဒီအဆွမ်းရောက်မှုတွေကြီးထွားလာနေတဲ့အခြေအနေကိုဖော်ပြလိုက်တာပဲဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အရေးပေါ် 911 နံပါတ်ကိုနှိပ်ပြီးသူ့ကိုယ်သူ IS အဖွဲ့ကိုတစ်ဆာခံထားသူအဖြစ်ပြောဆိုခဲ့တာကတော့နောက်ဆုံးအချိန်ကြာမှလုပ်ခဲ့ပုံရတယ်လို့သမ္မတကပြောပါတယ်။လောလောဆယ်စုံစမ်းစစ်ဆေးမှုတွေကတော့အစပြုအဆင့်မှသာရှိသေးပြီး80အများကြီးလေးလာစစ်ဆေးမှုတွေလုပ်သွားရအောင်မှာဖြစ်တယ်လို့သမ္မတဥပမာကပြောပါရရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်တဲ့ဥပဒေတွေကိုပုံမတင်းကျပ်ချမှတ်သွားဖို့လူခွင့်ဆိုင်ရာကုလသမဂ္ဂအကြီးအကဲဇိုင်းအီရာအက်အယ်ဟူစိန်ကတိုက်တွန်းလိုက်ပါတယ်။လက်နက်တွေကိုအလွယ်တကူရယူနိုင်တာကြောင့်ပြစ်ခတ်ချင်သူတွေအတွက်စိတ်ထဲမှာပေါ်ရင်ပေါ်သလိုချက်ချင်းထလှုပ်စေတာမျိုးစင်စားဆင်ခြင်မှုနည်းလာစေတယ်လို့မစ္စတာဇာအီကပြောပါရတယ်။တနက်ကင်ဆောင်ခွင့်ထောက်ခံတဲ့ဝါရဖြန့်ပြဆိုမှုတွေဟာတာဝန်မဲ့လွန်းတယ်လို့လည်းအင်ကာနီကထုတ်ပြန်တဲ့ကြေညာချက်ထဲမှာဝေဖန်ထားပြီးလွတ်တော်မတ်တွေအနေနဲ့တနက်ကင်ဆောင်ခွင့်ထိချုပ်တဲ့ဥပဒေမပြထမ်းနိုင်ခင်နိုင်ငံရေးမှာလူတွေများပြားသေဆုံးရတဲ့ပြစ်ခတ်မှုတွေနောက်ထပ်ဘလောက်ထပ်ပြီးတော့ကြုံဦးမှာလဲလို့မစ္စတာဇာအီကမေးခွန်းထုတ်ပါရတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာပေါ်မှာတနက်ပိုင်ဆိုင်သူဦးရေအများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့တနက်နဲ့ပြစ်ခတ်မှုတွေကြောင့်တည်ဆုံသူဦးရေအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။တနက်ပိုင်ဆိုင်ခွင့်ကိုအခြေခံဥပဒေတွေမှာပြဋ္ဌာန်းထားပေမဲ့နောက်ကြောင်းရာဇဝင်စစ်ဆေးခံပြီးတော့မှတနက်ဝယ်ယူခွင့်ရတာမျိုးကန့်သက်ချက်တချို့တော့ရှိပါတယ်။ပြစ်ခတ်မှုတွေအတွင်းတည်ဆုံခဲ့ကြသူတွေရဲ့မိသားစုတွေအနေနဲ့ပုံမခိုင်မာတဲ့တနက်ထိန်းချုပ်ခွင့်တွေကိုခံစားခွင့်ရတဲ့တယ်လို့လည်းမစ္စတာဇာအီကပြောပါရခင်ဗျာ
။ပြည်သူနိုင်ငံပါရီမြို့အနောက်ဘက်ကမန်ညော်ဗီအရက်မှာအကြီးရန်ရဲရရှိတူနဲ့သူနဲ့အတူနေတဲ့အမျိုးသမီးတို့သူတို့ရဲ့အိမ်မှာပဲတနင်္လာနေ့ညတုန်းကဓာတ်နဲ့ထိုးသက်ခံခဲ့ရပါတယ်။အသက်3နှစ်အရွယ်ဒီယောက်ျားသားငယ်ကလေးကိုတော့ရဲတပ်ဖွဲ့ကကယ်တင်နိုင်ခဲ့ပါတယ်။ဓာတ်နဲ့ထိုးခဲ့တဲ့လာရိုစီအဘယ်လာကိုတော့ရဲတပ်ဖွဲ့ကပြစ်တက်ခဲ့ပါတယ်။အဘယ်လာနဲ့ဆက်ဆက်နေတဲ့နောက်ထပ်လူနှစ်ဦးကိုလည်းအခုတပြတ်မှုနဲ့ပတ်သက်ပြီးမေးမြန်းစစ်ဆေးဖို့အတွက်ထိန်းသိမ်းထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ယူရို2016ဘောလုံးပွဲတွေကိုအရှင်ဖြစ်နဲ့လက်ခံကျင်းပနေတဲ့ပြင်သစ်နိုင်ငံမှာလုံခြုံရေးအထူး တိုးမြင့်ထားတဲ့အချိန်ရဲရရှိတူတက်ဖြတ်ခံရတဲ့ဒီဖြစ်ရဟာအကြမ်းဖက်သမားတွေရဲ့လုပ်ရဖြစ်တဲ့ဆိုတာဘလို့မှမငြင်းနိုင်ဘူးလို့ပြည်သူသမ္မတဖရန်ဆွာအိုလွန်ကပြောပါရယ်။ဒါနဲ့ထိုးသက်ခဲ့တဲ့ဒီအသက်25နှစ်အရွယ်အဘယ်လာဟာပါကစ္စတန်နိုင်ငံမှာဘာသာရေးအစိုးရတိုက်ခိုက်ရေးသမားတွေကိုလူအင်အားစုဆောင်ခဲ့မှုနဲ့2013ခုနှစ်တုန်းကလည်း1003နှစ်ကြာခဲ့ပူပါရယ်။အခုတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ရဲ့သတင်းဌာနတစ်ခုကပြောပေမဲ့လို့ဒီ IS အဖွဲ့အနေနဲ့ကတော့တိုက်ခိုက်သူဟာသူတို့အဖွဲ့ဝင်တူဖြစ်တယ်ဆိုတာကိုတရားဝင်ကြေညာတာမရှိသေးပါဘူး။တိုက်ခိုက်ခံခဲ့ရတဲ့ဒီအသက်42နှစ်အရွယ်ရဲမှုဟာမန်ညိုဗီရက်ကွက်ကသူ့ရဲ့နေအိမ်အပြင်ဘက်မှာတပ်ခံခဲ့ရတာဖြစ်ပြီးအဲ့ဒီနောက်တိုက်ခိုက်တဲ့သူကအိမ်အတွင်းထဲကိုဝင်ပြီးတော့ရဲမှုရဲ့အမျိုးသမီးကိုပါတပ်ဖြတ်ခဲ့တာပါရှင်။
IS သတင်းကြော်ရီဟာသူတို့နိုင်ငံအတွက်ချင်းချောက်မှုကြီးတရဖြစ်တယ်လို့ဥရောပတိုက်သားတွေကယူဆကြောင်းဖြူသုရတနာစင်တာကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အီရတ်စီးရီးယားစတဲ့နိုင်ငံတွေကဒုက္ခသည်တွေဥရောပကိုဆူလိုက်ပြုံးလိုက်ရွှေ့ပြောင်းလာတဲ့ပြဿနာပြီးရင်ကမ္ဘာရာသီဥတုပြင်းထန်လာမှုဟာဥရောပတိုက်သားတွေအနေနဲ့ဒုတိယဆိုးရင်စရာအကောင်းဆုံးပြဿနာဖြစ်တယ်လို့မြင်ကြောင်းဝါရှင်တန်အခြေစိုက်အဖွဲ့ကထုတ်ပြန်တဲ့ကွဲလွဲမှုတွေရှိနေတဲ့ကမ္ဘာကိုရင်ဆိုင်နေရတဲ့ဥရောပတိုက်သားများဆိုတဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ဥရောပစင်နိုင်ငံကလူကြီး18ရာခိုင်နှုန်းကတော့ IS အဖွဲ့ပေါ်ချင်းချောက်မှုကြီးတရက်အနေနဲ့မမြင်ပဲ3ရာခိုင်နှုန်းကတော့ IS တွေနဲ့ပတ်သက်ပြီးတော့လုံးဝစိုးရင်စရာမရှိဘူးလို့ဆိုပါတယ်လွန်ခဲ့တဲ့လပိုင်းတွေအတွင်းပြင်သစ်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကိုအကြမ်းဖက်သမားတွေကတက်ခတ်ခဲ့ပြီးနောက်ပိုင်းဥရောပတိုက်သားတွေဟာအကြမ်းဖက်တက်ခတ်မှုအပေါ်စိုးရင်စရာအကောင်းဆုံးကိစ္စရပ်အဖြစ်သတ်မှတ်ထားခဲ့ပြီးဥရောပတိုက်တလွှားမှာလည်းလုံခြုံရေးတိုးမြင့်ထားပါတယ်ဒါပေမဲ့လည်းစီးရေးအသုံးစရိတ်တိုးမြင့်ဖို့လိုအပ်တယ်လို့သူတို့တွေကမထင်ပဲအဲ့လိုစစ်အင်အားတိုးချဲ့တာဟာအကြမ်းဖက်မှုကိုလက်ရက်ခေါ်တယ်လို့ဖြစ်မယ်လို့ယူဆကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ IS အကြမ်းဖက်သမားတွေကလွန်ခဲ့တဲ့မတ်လကဘရက်ဆဲလ်မြို့လေးစိမ့်နဲ့ယထာဘူရာယုံတွေကိုတိုက်ခိုက်တာကြောင့်လူ32ဦးသေဆုံးခဲ့ပြီး2015ခုနှစ်နိုဝင်ဘာလကပဲရစ်မြို့တိုက်ခိုက်မှုအတွင်းမှာတော့လူ130လောက်သေဆုံးခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့ညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးတင်းမာမှုတွေရော့ကျအောင်ကြိုးပမ်းဖို့လူပိုင်းငယ်ငယ်ရေးဆုရှင်တို့အုပ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုသူတိုက်တွန်းပြောဆိုခဲ့တယ်လို့တိဘက်ဘာသာရေးကောင်ဆောင်ဖုန်းတော်ကြီးဒလိုင်လမကပြောပါရယ်။မြန်မာအစိုးရတက်လက်ထက်နိုင်ငံတော်အကြံပေးပုဂ္ဂိုလ်တာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့လူပိုင်းငယ်ငယ်ရေးဆုရှင်တို့ဦးလည်းဖြစ်တဲ့အတိုင်းမြန်မာနိုင်ငံကလူနည်းစုမွတ်စလင်တွေနဲ့ဗုဒ္ဓဘာသာဝင်တွေအကြားတင်းမာနေတဲ့အခြေအနေတွေရော့ပါအောင်ဆောင်ရွက်တဲ့နဲ့ဆိုတော့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာသူတိုက်တွန်းပြောဆိုခဲ့တဲ့အကြောင်းဖုန်းတော်ကြီးဒလိုင်းလာမာကဝါရှင်တန်မြို့တော်မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာပြောသွားခဲ့တာပါဒေါ်ဆန်းစုကြည်ကတော့ဒီကိစ္စကရှုပ်ထွေးတဲ့ကိစ္စတစ်ခုဖြစ်တဲ့ဆိုတော့သူ့ကိုပြန်ပြီးတော့ပြောပြခဲ့တဲ့အကြောင်းနဲ့သူ့အနေနဲ့အခြေအနေကိုအပြည့်အဝနားမလည်ပေမဲ့လို့ဒေါ်ဆန်းစုကြည်အနေနဲ့ဒီကိစ္စကိုပူပွင့်လင်းလင်းပြောဆိုကင်တွယ်ဖို့တိုက်တွန်းခဲ့တယ်ဆိုတော့ဖုန်းတော်ကြီးဒလိုင်းလာမာကပြောပါတယ်မြန်မာနိုင်ငံကဗုဒ္ဓဘာသာတန်ခါတော်တချို့ဟာမွတ်စလင်လူနည်းစုတွေအပေါ်အမြင်ကောင်းမှုမရဘူးလို့လည်းဆိုပြီးတော့ဒီလိုအမြင်မကောင်းသူတွေအနေနဲ့ဗုဒ္ဓရဲ့တရားတော်တွေကိုပြန်လည်သတိရပြီးဗုဒ္ဓသာရှိခဲ့ရင်လူနည်းစုမွတ်စလင်မောင်နှမတွေကိုအကာအကွယ်ပေးမှတည်ကြတယ်လို့လည်းဘုန်းတော်ကြီးဒလိုင်းလာမာကမိန့်ကြားသွားပါရဲ့ရှင်
ဆိုင်ဘာလုံခြုံရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကိုပေါင်းစည်းနိုင်ဖို့နဲ့ဒီသဘောတူညီချက်တွေကိုအကောင့်တွေဖော်ဖို့အမေရိကန်နဲ့တရုတ်အာဏာပိုင်တွေဒီကနေ့ကတိပြုခဲ့ကြပါတယ်တရုတ်နိုင်ငံအခြေစိုက်ကွန်ပျူတာဟက်ကာတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကကန့်ကွက်ပြောဆိုမှုတွေရဲ့ပြောဆိုမှုတွေရှိနေတဲ့ဂျာမာပဲတရုတ်နဲ့အမေရိကန်ဂျာမာအခုလိုသဘောတူညီမှုရခဲ့တာပါဒီတရုတ်ဟက်ကာရဲ့လက်ချက်ကြောင့်အမေရိကန်ကုမ္ပဏီတွေအနေနဲ့ဘီလီယံနဲ့ချီပြီးတော့နင့်နာဆုံးရှုံးနိုင်တဲ့အနေအထားမှာရှိခဲ့ပါတယ်ဆိုင်ဘာလုံခြုံရေးနဲ့ပတ်သက်ပြီးအခုလိုအချိန်ချင်းဆွေးနွေးနေတာဟာသမ္မတဘရက်အိုဘားမားအစိုးရအနေနဲ့ဒီကိစ္စပေါ်ဘလောက်လေးထားလဲဆိုတာကိုပြသနေတာဖြစ်တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ် Max Baucus ကဘီဂျင်းမှာကျင်းပတဲ့နှစ်ရက်ကြာအစည်းအဝေးရဲ့အစမှာဒီကနေ့အခုလိုပြောလိုက်တာပါလွန်ခဲ့တဲ့နှစ်စက်တင်ဘာလကတရုတ်သမ္မတရှီကျင်းပင်ရဲ့အမေရိကန်ခီးစဉ်အတွင်းမှာစိုက်ဘာလုံခြုံရေးနဲ့ပတ်သက်ပြီးသဘောတူညီမှုရရှိအောင်အမေရိကန်ဘက်ကကြိုးပမ်းအားထုတ်ခဲ့ပြီးအစိုးရနှစ်ရက်လုံးအနေနဲ့အင်တာနက်ကနေအချက်အလက်ခိုးယူမှုကိုတိုက်ဖြတ်သွားမှာဖြစ်ကြောင်းသဘောတူညီမှုရရှိခဲ့ပါတယ်အဲ့လိုသဘောတူညီမှုတွေကိုအကောင့်တွေဖော်ဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့အခုလိုထပ်မံတွေ့ဆုံတာဖြစ်ကြောင်းအမေရိကန်သမ္မတ Baucus ကပြောပါရခင်ဗျာ
ဒီနှစ် 2016 ဥရောပဖလားဘောလုံးပွဲတွေစတင်ကျင်းပတဲ့ရက်ပိုင်းအတွင်းမှာပဲအင်္ဂလန်အသင်းကိုအားပေးသူတွေနဲ့အချမ်းဖက်ရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့ရ ရုရှားနိုင်ငံသား29ယောက်ကိုပြင်သစ်ရဲတပ်ဖွဲ့ကဒီနေ့ရုရှားနိုင်ငံကိုစပြီးတော့ပြန်ပို့လိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ညနေပိုင်းတော့ကတော့ဒါကဒီ Stop Velodrome ကစားကွင်းကြီးရဲ့အတွင်းမှာရောအပြင်မှာပါဗြိတိန်နဲ့ရုရှားဘောလုံးဝါသနာရှင်တွေခိုက်ရန်ဖြစ်ပွားခဲ့ကြတာမှလူ35ယောက်ကျော်ဒဏ်ရာရခဲ့တာပါ။အင်္ဂလန်အသင်းနဲ့ရုရှားအသင်းတို့တပွဲစီတရေကျတဲ့ပွဲစဉ်အဆုံးသတ်သွားပြီးတဲ့နောက်ရုရှားနိုင်ငံသားတွေဘက်ကစပြီးတော့ဒီအင်္ဂလိပ်အသင်းအားပေးသူတွေကိုရန်စတိုက်ခိုက်တာကြောင့်မလို့ပွဲကြီးပရိသတ်တွေအများအပြားအကာအရံတွေကိုကျော်ပြီးတော့ဝရုံးသုံးကားထွက်ပြေးခဲ့ကြတာပါ။အခုလိုအစံဖက်လို့ရက်ကိုရုရှားဆူရကရှုံချထားပြီးရုရှားနိုင်ငံသားတွေအနေနဲ့ဘောလုံးပွဲမှာရန်လိုတဲ့အပြုအမူတွေမလုပ်ကြဖို့လဲတိုက်တွန်းထားပါတယ်။ဥရောပဘောလုံးအဖွဲ့ချုပ်ယူရီဖာကတော့ရုရှားအသင်းကိုဒဏ်ချင်းငွေ 36,800 တန်ခတ်ထားပြီးတော့တကယ်လို့ရုရှားပရိသတ်တွေကအစံဖက်အပြုအမူတွေကိုဆက်ပြီးတော့လုပ်နေအောင်မယ်ဆိုရင်ရုရှားအသင်းကိုထုတ်ပြစ်မယ်လို့လည်းပြောဆိုထားပါတယ်ရှင်
။တည်ယူပို့ဆောင်မှုလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုဌာန TSA အနေနဲ့လင်းခီလင်းစီခီးတဲ့ရီကိုစစ်ဆေးတဲ့ဂိတ်တွေထပ်ပြီးတော့တိုးချက်ဖို့နဲ့အဲ့ဒီဂိတ်တွေမှာအချင်းအကြာကြီးဆောင်ဆိုင်နေကြမလို့ပဲဖြတ်တန်းနိုင်အောင်ပိုကောင်းမွန်တဲ့အစီအစဉ်တွေလှုပ်ဆောင်နိုင်ဖို့အတွက်အမေရိကန်လွှတ်တော်ကဒေါ်လာ28,300,000တနင်္လာနေ့ကအတည်ပြုပေးလိုက်ပါတယ်။ဒီဘတ်ဂျက်ငွေနဲ့ TSA အချိန်ပိုင်းဝန်ထမ်း2,984ဦးကိုအချိန်ပြည့်ဝန်ထမ်းဖြစ်ခန့်အပ်သွားမှာဖြစ်တယ်လို့အမေရိကန်ပြည်အောင်စုတဝန်းကလေးစိတ်တွေမှာနောက်ထပ်စစ်ဆေးဂိတ် 53 ခုထပ်မံတိုးချက်ဖွင့်လှစ်သွားနိုင်မှာပါ။ဒါအပြင်ဒီဘတ်ဂျက်ငွေ3ဆွဲခွင့်ကာလနှစ်ကုန်ပိုင်းမှာနောက်ထပ် TSA ဝန်ထမ်း600လောက်ကိုတိုးမြှင့်ခန့်အပ်သွားနိုင်မှာလည်းဖြစ်ပါတယ်။အမိမြေလုံခြုံရေးဌာနဝန်ကြီး Jay Johnson က TSA အနေနဲ့လေယာဉ်စီးခီးတွေအရေးအတွက်တော်တော်များများကိုထိထိရောက်ရောက်နဲ့မြင်မြန်ဆန်းဆန်းစစ်ဆေးသွားနိုင်မှာဖြစ်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့လအတွင်းချီကာဂိုလေဆိပ်ကစစ်ဆေးဂိတ်တွေမှာအချိန်အကြာကြီးဆောင်ဆိုင်ခဲ့ရတာကြောင့်ထောင်နဲ့ချီတဲ့ခီးသွားတွေရဲ့လေရင်ခီးစင်တွေလွဲချော်ခဲ့ရပြီး TSA အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပါတယ်ခီးသွားလာမှုအစီအစဉ်ပိုအဆင်ပြေအောင်စစ်ဆေးဂိတ်ပေါင်း160ကျော်တိုးမြှင့်ဖွင့်လှစ်ဖို့မေလအတွင်းက34မီလီယံအတည်ပြုပေးခဲ့ပြီးတဲ့နောက်အခုလိုဘတ်ဂျက်ငွေထပ်မံချထားပေးတာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမခင်ပြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတရိုက်နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်ရန်ကုန်မြို့မှာကျင်းပနေတဲ့2016ခုနှစ်လူအခွင့်ရေးနဲ့လူကုန်သိက္ခာနိုင်ငံကရုပ်ရှင်ပွဲတော်ကိုဒီကနေ့စတင်ကျင်းပနေရမှာမြန်မာနိုင်ငံအကြောင်းမှတ်တမ်းတင်ရိုက်ကူးထားတဲ့ Twilight Over Burmaစကားကိုပြသခွင့်ပိတ်ပင်လိုက်ပါတယ်အစိုးရအသစ်လက်ထက်ပြည်ပြင်ပြောင်းလဲရေးတွေလုပ်ကင်နေတယ်လို့ပြောဆိုနေကြပေမဲ့အပြောင်းအလဲတွေတကယ်ဖြစ်မလာသေးဘူးလို့လူကုန်သိက္ခာရုပ်ရှင်သိပ္ပံကဒါရိုက်တာမတ်မုံမုံမြက်က VOA ကိုပြောကြပါတယ်အကြောင်းစုံကိုတော့နန်းလောင်ကတင်ပြထားပါတယ
်မြန်မာနိုင်ငံမှာကျင်းပနေတဲ့2016ခုနှစ်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာမြန်မာနိုင်ငံအကြောင်းမှတ်တမ်းတင်ရိုက်ကူးထားတဲ့ Twilight Over Burma စကားကိုပြသခွင့်ပိတ်ပင်လိုက်ပါတယ်တီဘောစောဘွားရဲ့မဟာဒီဝီဖြစ်ခဲ့တဲ့ဩစတြေးလျအမျိုးသမီးရဲ့ဘဝဇာလံကိုရိုက်ကူးထားတဲ့ဇာလံထဲမှာရှမ်းတိုင်းရင်းသူတွေအပေါ်မှတရားပြုကျင့်မှုတွေကိုဖော်ပြရမှာမြန်မာတပ်မတော်ရဲ့ပုံရိပ်တွေကိုထိခိုက်စေတယ်ဆိုပြီးပြတ်တခွင့်ပိတ်ပင်ခံခဲ့ရတာပါအခုလိုပိတ်ခံရတဲ့အကြောင်းရင်းကိုပွဲစီစဉ်သူတို့ဖြစ်တဲ့လူကုံတိတ်ခါရုပ်ရှင်သိပ္ပံကဒါရိုက်တာမှမမုံမြတ်က VOA ကိုအခုလိုပြောပါရစေဒီ
သူတို့ရဲ့စင်စာအစဉ်တန်းတတ်မှတ်ချက်စာတွေထွက်လာပါတယ်ခွင့်မပြုဘူးသူရဲ့မှတ်ချက်ကဘာလဲဆိုတော့ရုပ်ရှင်မှာဒီရှမ်းအမျိုးသမီးတွေကိုဒီမရိချင်းနဲ့ခန်းနေပါတယ်ဒီမှာစစ်သားတွေကပေါ့နော်ပြီးတော့အဲ့ဒီဟာဒီကျွန်တော်တို့နိုင်ငံရဲ့ဟိုတက်မတော်ရဲ့ image ကိုပုံရိပ်ကိုထိခိုက်စေတယ်ပေါ့ဒါကြောင့်မို့လို့ပြသတင်ပါဘူးဆိုရင်မချင်းနဲ့ထွက်လာတယ်ဆိုတော့ကျွန်တော်တို့ဒီဟာကိုသိခဲ့ဟိုလွန်ခဲ့တဲ့3-4ရက်ကလေးကသိခဲ့ပါတယ်ဒါပေမဲ့လည်းကျွန်တော်တို့ဝင်ကြီးရတဲ့ဆင့်ထပ်စူးစမ်းနေခဲ့တာပေါ့နော်ဒါပေမဲ့နောက်ဆုံးချိန်မှာလည်းရတယ
်တီဘောစောဘကြောက်ကြာဆိုင်ရဲ့မဟာဒေဝီကြောက်သူစန္ဒီခေါ်အင်္ဂါစာကျင်ကိုရိုင်းရေးထားတဲ့ Twilight Over Burma My Life as Shan Princess အကိုအခြေခံထားတဲ့မတန်တင်ဆက်ကမှာတော့ရှမ်းပြည်နယ်ကလူအခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုလည်းထည့်သွင်းရိုက်ကူးထားတာဖြစ်ပါတယ်။ဒါဟာဒီနေ့အစောပိုင်းကတက်လာတဲ့အစိုးရတစ်လက်ထက်မှရုပ်ရှင်ပြသခွင့်ပထမဆုံးတာမြင့်ခံရတာလည်းဖြစ်ပါတယ်။အစိုးရတစ်လက်ထက်ပြုပြင်ပြောင်းလဲရေးတွေတကယ်ဖြစ်မလာသေးဘူးလို့မမမုံမြတ်ကသူ့အမြင်ကိုအခုလိုပြောပါရယ်။
တကယ်တော့လေအစိုးရတိတ်ကပြောင်းသွားရဆိုမဲ့ကျမတို့နေဟိုဟို new wine in old bottle ဆိုပြောရမှာပါဘယ်လိုလဲဆိုတော့ဒီထဲမှာရှိ institution ကြီးကဒီမှာရှိနေတဲ့စိတ်ဝင်နေတဲ့ foundation ပေါ့နော်အဲ့ဒီ institutional changes ကမဖြစ်သေးပါဘူးဖြစ်သေးတဲ့အတွက်ဒီထဲမှာရှိနေတဲ့လူတွေကကျွန်တော်တို့အရင်တော့လူတွေနဲ့ပဲ deal လုပ်နေရတာပဲဒီ classification ပုံစံနှစ်တိုင်းကျွန်တော်လေးနှစ်မြောက်မှာလည်းဒီလူတွေပါပဲဒီဖွဲ့လူတွေပါပဲသူတို့ရဲ့သုံးသက်ချက်တွေကလည်းဒီတိုင်းပါပဲဆိုတော့အခါကျတော့လူသာပြောင်းပြီးမဲ့ဆိုရသစ်ဆိုတဲ့နာမည်ပဲရှိတာတကယ် institution တွေဟိုဘာလို့ government institution တွေမှာပြောင်းလဲမှုအများကြီးဖြစ်ဖို့လိုပါသေးတယ
် UDHR ခေါ်တဲ့အပြည့်ပြည့်ဆိုင်ရာလူအခွင့်အရေးကြေညာစရမ်းမှာအခြေခံလူအခွင့်အရေးတွေကိုမှတ်တမ်းတင်ရုပ်ရှင်ကားကားတစ်ဆင့်အများပြည်သူနားလည်သိရှိလာအောင်ရုပ်ရှင်အတတ်ပညာကားတစ်ဆင့်ဖော်ပြရတဲ့ပွဲတော်မှာပြတ်တဲ့ရုပ်ရှင်ကားတွေထက်က Nobel ဆုရှင်ဒေါအောင်ဆန်းစုကြည်စု Nobel ဆုရှင် Vaclav Havel ဆုမင်းကိုနိုင်စုဦးဝင်းတင်စုတွေကိုနှစ်စဉ်ရွေးချယ်ချီးမြှင့်နေတာဖြစ်ပါတယ်ဒီနေ့မှာတော့အဲ့ဒီစုရဲ့အပြင် VOA American အသံကလည်း VOA စုအနေနဲ့စုတစုချင်းမြှင့်ဖို့ရှိပါတယ်။ရုပ်ရှင်ပွဲတော်မှာတော့ပြည်ရင်းကရိုက်ကူးတင်ဆက်ထားတဲ့ကားနဲ့အပြိုင်နိုင်ငံတကာရုပ်ရှင်တွေလည်းပါဝင်မှာဖြစ်ပါတယ်။ပြိုင်ပွဲဝင်ရုပ်ရှင်ကားတွေကိုရန်ကုန်နေပြည်တော်ရုပ်ရှင် Junction Modern Junction Square ရုပ်ရှင်ရုံထဲမှာဂျွန်လ15ရက်နေ့ကနေ18ရက်နေ့အထိပြသတော့မှာဖြစ်ပြီး19ရက်နေ့မှာတော့စုတွေကိုအသီးသီးချင်းမြှင့်သွားမှာဖြစ်ပါတယ်ရှင်။
ရန်ကုန်မြို့က2016လူအခွင့်အရေးနဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်ကြောင့်နှမ်းလောင်တင်ပြခဲ့တာပါအခုတခါတော့မြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့တူရကီနိုင်ငံသားဝင်ကြီးဟာရခိုင်ပြည်နယ်ကိုတားရောက်ခဲ့ပြီးမွတ်စလင်အတိုင်းဝိုင်းအတွက်ရောဆစ်ရှောင်ဒုက္ခသည်တွေအတွက်ပါအကူအညီပေးအပ်ခဲ့ပါတယ်တူရကီနိုင်ငံအနေနဲ့လူမျိုးဘာသာမခွဲခြားပဲမြန်မာနိုင်ငံကိုအကူအညီသွားမှာဖြစ်တယ်လို့လည်းတူရကီနိုင်ငံသားဝင်ကြီးကပြောဆိုခဲ့ပြီးနောက်မှာပဲအခုလိုအကူအညီပေးအပ်ခဲ့တာဖြစ်ပါတယ်တူရကီနိုင်ငံသားဝင်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ
်မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်နဲ့လာရောက်တဲ့တူရကီနိုင်ငံသားဝင်ကြီးမာဘလက်ကာဘူဆာဂလူဟာမနေ့ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ပြီးမွတ်စလင်အတိုင်းဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်ဒါအပြင်မွတ်စလင်အတိုင်းဝိုင်းအတွက်ရောဆစ်ရှောင်ဒုက္ခသည်တွေအတွက်ကိုပါအကူအညီတွေခွဲဝေပေးအပ်ခဲ့တယ်လို့ရခိုင်အစိုးရရဲ့ပြောခွင့်ရစီပင်တရားရေးဝန်ကြီးဦးမင်းအောင်ကခီးစဉ်ကိုအခုလိုပြောပြပါတယ
်။ဒီလိုမနေ့ကညနေပဲအပါ၄နာရီကို၅နာရီတိုးတိုးလောက်မှရောက်တယ်ဗျညနေလေ။သူကလေရင်ကိုရောက်တဲ့အချိန်မှာလေရင်ကိုမှာအစင်းနဲ့လှုပ်ထားတဲ့ဒီအကူအညီကိစ္စကျွန်တော်တိုက်ပွဲဆောင်တိုက်ပွဲဆောင်ရခိုင်တိုင်းရင်းသားတွေဒါနဲ့ပြီးတော့ဒီကိရိနိုင်ငံဒီနိုင်ငံသားတွေကနေပြီးတော့ကျွန်တော်တို့ဟိုဆန်အိတ်900ပြည်ခဲ့တယ်။အဲ့ဒီပြည်သူကဖြစ်တဲ့ဒုက္ခဒီစကားတော့မသွားဘူး။ဒါမှမဟုတ်ဒီစစ်တွေမြို့မှာဒီမြို့ရင်းမှာရက်ွက်အင်ပါလာလို့ခေါ်တဲ့အောင်မင်္ဂလာရက်ွက်ပေါ့။အဲ့ဒီအောင်မင်္ဂလာရက်ွက်မှာအစ္စလမ်ဘာသာဝင်တွေအများကြီးနေထိုင်ကြတယ်။သူတို့အတွက်ကိုဆိုင်တခံပေးကြတယ်။အဲ့ဒီမှာလူကြီးလေးဆောင်လောက်ရှိတယ်အမတိုင်းဝင်ကမှာဒါတော့ကျွန်တော်တို့လူရင်2100 200လောက်ရှိတယ်အဲ့ဒီအတွက်ကိုဆိုင်900ပြည့်တယ
်တူရကီနိုင်ငံသားဝင်ကြီးမာဘလက်ကာဘူဆာဂလူကလည်းနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူမျိုးဘာသာမခွဲခြားဘဲအကူအညီတွေပေးအပ်သွားမယ်လို့အခုလိုပြောဆိုသွားပါတယ
် Today I discuss with Madam Minister our bilateral relations
ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံသားတွေရဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လေတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်တာမှလည်းလူမျိုးဘာသာမခွဲခြားပဲပြည်ထောင်စုအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသအာဏာပိုင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကာဘူဆာဂလူကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံတွေကြောင့်မွတ်စလင်နဲ့ဗုဒ္ဓဘာသာဝင်လူမှုအတိုင်းဝိုင်းနှစ်ခုကြားကွဲပြားမှုတွေကိုဖြေရှင်းမှုစ조사နေကြရဆဲဖြစ်ပါတယ်။အစိုးရတစ်လက်ထက်ရခိုင်ပြည်နယ်တွင်းမြို့နယ်အသုံးခုမှာလူဝင်မှုကြီးကြပ်ရေးစတင်ဆောင်ရွက်မှုတွေမှာတော့အစဉ်ပြေချုံးမှုပြီးမြဲအချင်းယူဆေးဆက်နေရတာတွေလည်းရှိတယ်လို့ရခိုင်အစိုးရရဲ့ပြောခွင့်ရဦးမင်းအောင်ကပြောပါတယ
်။ဒါဟိုတောက်ဆူနဲ့ဒီမျိုးလို့အရောအေးစစ်စစ်နဲ့လိုလိုလားလားပါပဲအခုဒီပေါ်နေကြုံမျိုးနေတဲ့မှာရှိတဲ့ရွာမှာကြားတဲ့ခါကျတော့ကာဒီဆိုတဲ့ရွာမှာကြားတဲ့ခါကျတော့ဟောသူတို့စဉ်းစားပါမယ်ဆိုပြီးတော့တပတ်လောက်အချိန်ပေးပါဆိုပြီးတော့ပြောထားတာရှိပါတယ်ဟုတ်ကဲ့
မနေ့ကနိုင်ငံနိုင်ငံကြီးဝင်ကြီးနှစ်ဦးတို့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ရခိုင်အရေးကိစ္စအပေါ်မှာတူရကီဘက်ကနားလည်မှုရှိရှိဆောင်ရွက်တဲ့အပေါ်ကျေးဇူးတင်ရှိတဲ့အကြောင်း မြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။1958ခုနှစ်ကစတင်ခဲ့တဲ့တူရကီနဲ့မြန်မာနှစ်နိုင်ငံတန်ခင်းတမန်ခင်းဆက်ဆံရေးကဆယ်စုနှစ်6ခုနေပါရှိခဲ့ပြီးဖြစ်ပါတယ်။အခုချိန်ထိတော့တူရကီနိုင်ငံမှာမြန်မာတန်ယုံမဖွင့်လှစ်နိုင်သေးဘဲအီဂျစ်နိုင်ငံဆိုင်ရာမြန်မာတန်ယုံကပူးရဲတာဝန်ယူထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာတူရကီတန်ယုံကိုတော့2012ခုနှစ်မှာဖွင့်လှစ်နိုင်ခဲ့တာဖြစ်ပြီးဒီမတိုင်ခင်ကတော့ထိုင်းနိုင်ငံဆိုင်ရာတူရကီတန်ယုံကမြန်မာနိုင်ငံရဲ့တန်တမာရေးကိုပူးရဲဆောင်ရွက်ခဲ့တာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံသားကြီးဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစင်နဲ့ပတ်သက်လို့မတ်တင်ဂီတိုက်စူးစီးတင်ပြခဲ့တာပါ။အခုတော့လူငယ်ဖိုရမ်ကိစ္စပြောပြမှာပါ။သမ္မတဦးတင်ကျော်အစိုးရလက်ထက်ရတရားစီမံချက်တဲ့နိုင်ငံအဆင့်ရေးဆွဲမဲ့လူငယ်ရေးရာမူဝါဒချမှတ်ရေးမှာတိုင်းနဲ့ပြည်နယ်အသီးသီးကလူငယ်အသံတွေပါဝင်ရေးနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကလူငယ်တွေကြိုးပမ်းနေကြပါတယ်။ဒီမိုကရေစီနိုင်ငံသစ်ရဲ့ဥဆောင်မှုအခန်းကဏ္ဍတွေမှာလူငယ်တွေအနာဂတ်မှာများများပါဝင်လာနိုင်ရေးအားထုတ်ကြိုးပမ်းစေလိုတာဖြစ်တယ်လို့လည်း88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကတိုက်တွန်းပါတယ်။အစိုးရအသစ်နဲ့အတူလူငယ်တွေတိုင်းပြည်ဖွံ့ဖြိုးရေးကဏ္ဍတွေမှာဘယ်လိုလက်တွဲပူးပေါင်းဆောင်ရွက်သွားကြမလဲဆိုတာကိုတော့မတ်ဆွန်မွန်ကစူးစီးတင်ဆက်ထားပါတယ်။
ဟုတ်ပါတယ်တနိုင်ငံလုံးတိုင်းတာနဲ့လူငယ်ကိုယ်စားလှယ်ပေါင်းရာနဲ့ချီတက်ရောက်ခဲ့တဲ့တတိယအကြိမ်မြောက်နိုင်ငံလုံးဆိုင်ရာမြန်မာလူငယ်ဖိုရမ်မှာလူငယ်တွေရင်ဆိုင်နေရတဲ့လူငယ်နဲ့မိုးရေးဆေးဝါးအန္တရာယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလူငယ်နဲ့ငြိမ်းချမ်းရေးလူငယ်နဲ့လူ့ခွင့်ရေးဒီမိုကရေစီလူငယ်ရေးရာမူဝါဒစတဲ့ခေါင်းစဉ်တွေကိုအခြေခံပြီးဆွေးနွေးခဲ့ကြတာပါဒါအပြင်သမရဦးထင်ကျော်ဦးဆောင်တဲ့ NLD အစိုးရလက်ထက်ရတရားစီမံချက်ထဲတစ်ခုအပါအဝင်ဖြစ်တဲ့နိုင်ငံအဆင့်လူငယ်ရေးရာမူဝါဒကိုလာမယ့်အော်တိုဘာလာမှာမူကျန်းထွက်ပေါ်နိုင်ရေးရေးဆွဲကြတဲ့အခါမှာလဲနိုင်ငံတော်ကလူငယ်အတန်းစစ်စစ်တွေပါဝင်နိုင်ရေးလူငယ်ကိုယ်စားလှယ်တွေပါဝင်နိုင်ရေးနိုင်ငံလုံးဆိုင်ရာလူငယ်ရေးရာမူဝါဒဖော်ဆောင်နိုင်ရေးလူငယ်ဖိုရမ်ထဲမှာထည့်သွင်းဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ရဲ့ဥဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့2016ခုနှစ်လူငယ်ခေါင်းဆောင်ဆုရှင်လည်းဖြစ်တဲ့မတ်တင်စာရှင်လည်းကြီးကတော့လူငယ်တို့ဆွေးနွေးခဲ့တာနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ရှိနိုင်ငံရေးအခြေအနေလူမှုရေးအကြောင်းလေးပေါ့နော်။ဒီအချိန်လေးနဲ့နှိမ့်နိုင်ပြီးအခါမှာဦးစားပေးအနေနဲ့ဟိုကဏ္ဍတွေကိုကျွန်တော်တို့ရွေးချယ်ခဲ့ပါတယ်။ဒါအပြင်လူငယ်ရမူဝါဒဆိုတဲ့အကြောင်းအရာကိုလည်းကျွန်တော်တို့ဆက်လက်ဆက်တင်တော်ဖို့ဆုံးဖြတ်ထားပါတယ်။ဒီနေ့အခါမှာကျွန်တော်တို့လူငယ်ရဲ့သဘောထားပေါ့နော်။ကျွန်တော်တို့လူငယ်ရင်းနဲ့တာနာတွေဖတ်ရှိလာပါတယ်။ဒါတွေကိုကျွန်တော်တို့ဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့နောက်ဒီ UN Facility နဲ့နှိမ့်နိုင်ဆောင်ရွက်ပါမှာဖြစ်ပါတယ်ရှင်
။ဒီလိုနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကနေလူငယ်အချင်းချင်းတွေ့ဆုံပြီးအတွေ့အမြင်တွေသုံးသပ်ချက်တွေဖက်လဲဆွေးနွေးကြတယ်လို့တည်ဆောက်နေတဲ့ဒီမိုကရေစီနိုင်ငံတော်အသစ်ရဲ့နောက်အနာဂတ်ဥဆောင်မှုအခမ်းကဏ္ဍမှာလည်းလူငယ်တွေရဲ့ဥဆောင်ပါဝင်မှုပို့ပြီးတော့မှပါဝင်စေလိုပါတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာလူငယ်တွေ့ဆုံဆွေးနွေးပွဲမှာအဖွဲ့အမားစကားတွားရောက်ပြောကြားခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ဦးကိုကိုကြီးကမြန်မာလူငယ်တို့ကိုတိုက်တွန်းပြောဆိုလိုက်ပါတယ
်လူငယ်တွေကိုယ့်ကျောင်းပေါ်ကိုရပ်တည်နိုင်ပြီးတော့ကိုလွတ်လပ်တဲ့လူငယ်အဖွဲ့အစည်းတွေဖြစ်လာဖို့ကျွန်တော်ကတော့မျှော်လင့်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ငငယ်တုန်းကဆိုရင်တပ်ပြီးဌာနရှင်အောက်မှာနေခဲ့ရတော့လူငယ်တွေကိုနိုင်ကအဲ့ဒီနိုင်ငံရေးစနစ်ရဲ့ပေါင်ထဲမှာပဲကျွန်တော်တို့ကကျင်လည်ခဲ့ရတယ်။အဲ့တော့အခုကပါတီစုံဒီမိုကရေစီကိုဥတည်နေပြီဆိုတဲ့အချိန်မှာလူငယ်တွေဟာသူတို့လွတ်လွတ်လပ်လပ်ရွေးချယ်ခွင့်ကိုတည်ဆောက်ခွင့်ရတဲ့ပတ်ဝန်းကျင်မျိုးကျွန်တော်ကတော့ဖြစ်စေချင်တယ်။နောက်တစ်ခုကဟိုအဲ့ငယ်ငယ်နဲ့တာဝန်ကြီးကြီးယူနိုင်တဲ့လူငယ်မျိုးဆက်တွေကျွန်တော်ကပေါ်လာစေချင်တယ်။လူငယ်တွေကအသက်အရွယ်နဲ့အရေးအချင်းကိုကန့်သတ်တာမဟုတ်ဘဲနဲ့ငယ်ငယ်ရွယ်ရွယ်နဲ့ဟိုတာဝန်ကြီးကြီးတွေယူနိုင်တဲ့လူငယ်တွေဖြစ်လာဖို့အတွက်ပြင်ဆင်တဲ့နယ်ပြုစုပြောင်းတဲ့နယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။အစိုးရတက်လက်ထက်မှာကျင်းပတဲ့လူငယ်ဖိုရမ်မှာထူးခြားမှုအနေနဲ့ကတော့ပညာရေးဝန်ကြီးဌာန၊ကျန်းမာရေးနဲ့အားကစားဝန်ကြီးဌာန၊လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနစတဲ့အစိုးရဝန်ကြီးဌာန၃ဌာနကအစိုးရကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပြီးတော့လူငယ်တွေနဲ့အတူအစိုးရဝန်ကြီးဌာနတွေလက်တွဲပူးပေါင်းဆောင်ရွက်နိုင်တာတွေနဲ့ပတ်သက်ပြီးလေ့လာခဲ့ကြတယ်လို့တင်စာရှင်လက်ကြီးကပြောပြပါတယ်။ပြီးခဲ့တဲ့ဇွန်လ17ရက်နေ့ကနေစလို့ဇွန်လ13ရက်နေ့အထိစကိုင်းတိုင်းမုံရွာမြို့မှာ၃ရက်တာကျင်းပခဲ့တဲ့နိုင်ငံလုံးဆိုင်ရာမြန်မာလူငယ်ဖိုရမ်ကိုတိုင်းနယ်ပြည်နယ်အသီးသီးကလူငယ်ကွန်ရက်တွေကလူငယ်ကိုယ်စားလှယ်အယောက်450လောက်တက်ရောက်ခဲ့ကြပါတယ်။ဒီနိုင်ငံလုံးဆိုင်ရာမြန်မာလူငယ်ဖိုရမ်ကိုပြီးခဲ့တဲ့2012ခုနှစ်ကရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မှာစတင်ပြုလုပ်ခဲ့ပြီး2014ခုနှစ်ကတော့မွန်ပြည်နယ်မော်လမြိုင်မြို့မှာဒုတိယအကြိမ်ကျင်းပပါတယ်။အခု2016ခုနှစ်အတွက်ကတော့တတိယအကြိမ်မြောက်နိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကိုစကိုင်းတိုင်းမုံရွာမြို့မှာကျင်းပခဲ့တာဖြစ်ပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေး နေပယ်တီးတီးမှာလူမျိုးမျိုးရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ View American တန်ကအင်္ဂါနေ့ညဘက်အစီအစဉ်လေးကိုထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့ American ပြည်ထောင်စုအတွင်းလူအများစိတ်ဝင်စားနေတဲ့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ American သမိုင်းမှာအဆိုးရွားဆုံးအစုလိုက်ပြုံလိုက်ပစ်ခတ်တပ်ဖြတ်ခံရမှုအဖြစ်နဲ့တနင်္ဂနွေနေ့ကဖလော်ရီဒါပြည်နယ်အိုလန်ဒိုမြို့မှာကြုံခဲ့ရတဲ့ကိစ္စဟာအခုအခါအမေရိကန်သမ္မတလောင်းအဖြစ်ရှင်းပြိုင်ကြသူတွေကြားမှာလည်းအဓိကပြောဆိုစရာကိစ္စဖြစ်လာပါတယ်။ Republican နဲ့ Democrat Party တွေကသမ္မတလောင်းဖြစ်ဖို့တည်ကြသလောက်ရှိနေကြတဲ့ကိုယ်စားလှယ်နှစ်ဦးစလုံးဟာလည်းကြေကွဲစရာဖြစ်ရတဲ့ပတ်သက်တဲ့အပေါ်သဘောထားတွေကိုပြောဆိုခဲ့ကြတာပါ။ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းဆောင်မကတော့နန်းလောင်ကတင်ပြပါမယ်။
အမေရိကန်သမ္မတလောင်းအတွက်မဲဆွဲစည်းရုံးမှုတွေအရှိန်ကောင်းနေတဲ့အချိန်မှာပဲအမေရိကန်သမိုင်းမှာအဆိုးဆုံးအကြမ်းဖက်ပစ်ခတ်မှုနဲ့ကြုံခဲ့ရတာပါ Republican Party သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တည်ချသလောက်ဖြစ်နေတဲ့ Donald Trump ကတော့ဒီလိုအဖြစ်တွေမကြုံရအောင်အမေရိကန်မဟုတ်တဲ့မွတ်စလင်တွေနိုင်ငံထဲဝင်ခွင့်မပေးဘဲယာယီတားမြစ်ထားမဲ့သူ့အစီအစဉ်ကို New Hampshire ပြည်နယ်ကစည်းရုံးရခီးစင်မှာပြောဆိုသွားပါတယ် Trump ကအခုလိုဆိုပါတယ
် When I'm elected I will suspend immigration from areas of the world.
ကျွန်တော်ယူကန်ကိုချင်းကြရင် American ပြည်သူဥရောပဒါမှမဟုတ်ကျွန်တော်တို့မဟာမိတ်တွေကိုအကြမ်းဖက်တိုက်ခိုက်မှုရာဇဝင်ရှိတဲ့ဒေသကရွှေ့ပြောင်းချေချသူတွေကိုဝင်ဝင်မပေးဘဲဆိုင်းငံ့ထားမှာပါ။ကျွန်တော်တို့နိုင်ငံကိုထောင်နဲ့တောင်းနဲ့လှိမ့်ဝင်လာနေပြီးတော့ဒီအထက်ထဲမှာအခုဒီအရင်ဆိုင်လူသက်သမားတွေလိုစိတ်ကူးရှိတဲ့လူတွေလည်းအများကြီးပါ။
အကြမ်းဖက်သမားတွေရဲ့တိုက်ခိုက်တာကိုခံရအောင်အားနည်းချက်တွေရှိတဲ့မူဝါဒတွေချမှတ်ခဲ့တဲ့အမေရိကန်သမ္မတဘာရက်အိုဘားမားကိုရောဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့တေချာနေတဲ့ဟီလာရီကလင်တန်ကိုပါထရမ့်ကပြစ်တင်ပြောဆိုသွားပါတယ်။ထရမ့်ကအခုလိုပြောပါတယ်
။ Clinton wants to allow radical Islamic terrorists to pour into our country.
ကျွန်တော်တို့နိုင်ငံထဲအစ္စလာမ်ဆွမ်းအောင်အကြမ်းဖက်သမားတွေလိမ့်ဝင်လာအောင်လုပ်နေပါတယ်။ဒီလူတွေဟာအမျိုးသမီးတွေကိုဂျွံပြုတ်လိမ်တူချစ်သူတွေကိုတတ်နေကြတာပါ။ကျွန်တော်ကတော့ဒီလိုလူတွေတိုင်းပြည်မှာမရှိစေချင်ပါဘူး။
Democratic Party ဖက်ကသမ္မတလောင်းဖြစ်လာဖို့တည်ချတဲ့လောက်ရှိနေတဲ့ Hillary Clinton ကတော့ Orlando တနပ်ပစ်ခတ်မှုဖြစ်ပြီးနောက်ပိုင်းတနင်္ဂနွေလုံးညင်ညွတ်ကြဖို့ Ohio ပြည်နယ် Cleveland မြို့ကမိန်ခွန်းမှာတိုက်တွန်းပြောဆိုသွားပါတယ်။ Hillary ကအခုလိုဆိုပါတယ
် This is a moment when all Americans need to stand together.
ဒီချိန်ကအမေရိကန်ပြည်သူတွေအားလုံးအတူလက်တွဲရမယ့်အချိန်ပါ။ဒီလိုတိုက်ခိုက်မှုမျိုးတွေဘလောက်ပဲကြုံရကြုံရထိတ်လန့်စရာဖြစ်ပျက်တွေဟာဘယ်တော့မှမေးမိမသွားပါဘူး
။တနက်ကင်ဆောင်မှုထိန်းချုပ်ရေးကိုတိုးမြင့်ရေးထောက်ခံတဲ့အကြောင်းနဲ့ဒီကိုရောအကြမ်းဖက်သမားတွေအရေးဦးစားပေးလှုပ်ကင်သွားမယ်လို့လဲနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကပြောဆိုသွားပါတယ်။မွတ်စလင်တွေကိုကန့်သတ်တားမြစ်မဲ့ထရမ့်ရဲ့အစီအစဉ်ကိုလည်းသူကစိန်ခေါ်ခဲ့တာပါ။ဟီလာရီကအခုလိုဆိုပါတယ
် So we should be intensifying contact in those communities.
ဒီလိုပို့ပြီးတော့ထိတွေ့ဆက်ဆံသွားမှာပါ။ဒီလူတွေကိုအပြစ်ဖို့တာခွဲခြားတာမျိုးလုပ်လို့မရပါဘူး။
အော်လန်ဒိုပြစ်ခတ်မှုကြောင့်အကြမ်းဖက်ချိန်ချောင်းမှုဟာသမ္မတမဲဆွယ်စည်းရုံးရေးမှာအယုံထားစရာဖြစ်လာခဲ့သလိုမွတ်စလင်တွေကိုဝင်ခွင့်တားမြစ်မဲ့ထရမ့်ရဲ့ကနဦးအစီအစဉ်ကိုပြန်ပြီးတော့အယုံဆိုင်လာစေပါတယ်။ထရမ့်ရဲ့အစီအစဉ်ကြောင့်အထွေထွေရွေးကောက်ပွဲမဲဆန္ဒရှင်တွေကြားအုပ်စု꿰သွားမှာကိုစိုးရိမ်နေကြတဲ့ Republican Party ဝင်တချို့ကြားပြန်ပြီးတော့ပူပင်စရာတွေဖြစ်လာတယ်လို့ Washington အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Bipartisan Policy Center ကသုတေသီ John Fortier ကပြောပါတယ်။သူကအခုလိုဆိုပါတယ်
Well, he's a volatile candidate, and I think there have been moments where he seemed like he's been tamed and become more part of the party.
Trump ကစိတ်မြန်နေသူပါ။ဖြစ်ပုံရတဲ့အခြေမျိုးတွေ၊ပါတီရဲ့တစိတပိုင်းအဖြစ်ပါတီတွင်းကအမာခံပုံကိုယ်တွေနဲ့တင်းတင်းမြတ်မြတ်ဖြစ်တဲ့အခြေအနေလေးရှိတယ်လို့ထင်ပါတယ်။သူ့အမှတ်ချက်စကားကြောင့်ပြဿနာတွေပေါ်ရတာမျိုးတွေလည်းရှိပါတယ်။ဒါကြောင့်လဲ Donald Trump ပြောင်းလဲလာတာတော့တွေ့ရမယ်မထင်ပါဘူး။ Trump ကတော့ Trump ပါပဲ။
မကြသေးခင်ကကောက်ယူထားတဲ့လူထုသဘောထားစစ်တမ်းတွေမှာတော့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့ဝန်ကြီးဟောင်းကလင်တန်ဟာအသာစီးရနေတာကိုတွေ့ရပါတယ်။ဒါပေမဲ့လည်း IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုနဲ့ပတ်သက်လို့ဘသူကပိုးပြီးတော့ပြက်ပြက်သားသားရှိနေတယ်လဲဆိုရဲမိခွန်းမှာတော့ Trump ကအနှဲငယ်အသာစီးရနေပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။မကြခင်ဆက်လက်တင်ဆက်မဲ့ VOA ညပိုင်းအစီအစဉ်မှာ American နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းတို25 32 51တို့ကနေနားဆင်ရတော့မှာဖြစ်ပါလေ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစနောချင်းည9နိုင်ခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323လိုင်းနိုမီတာ51 kHz 5885တို့ကနေစက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်သွားမှာပါအခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။မေဂန်ပြည်တော်စုမှတင်းငွေလေးကဖြစ်ပေါ်ခဲ့တဲ့သမိုင်းမှာစိုးဝါးစိုးလူများပြားသိဆုံးခဲ့တဲ့တနက်ကင်ပြစ်ခတ်မှုကြီးအတွေ့ကဘာတဝန်းကဝမ်းနဲ့စီမကောင်းတဲ့အကြောင်းပြောဆိုနေကြပါလေ။အော်လန်ဒိုမြို့လိန်သူချင်းစုံမဲ့သူတွေစုဝေးတဲ့နက်ကလက်တခုမှာလူအုပ်ထဲကိုတနက်သမားတယောက်ဝင်ပစ်ခဲ့တဲ့အတွေ့အနည်းဆုံးလူ50သေဆုံးခဲ့တယ်လို့50ကျော်ထိခိုက်ဒဏ်ရာရခဲ့ပါလေ။ရဲရရှိတွေကတော့ဒီပစ်ခတ်မှုဟာချမ်းဖက်သမားတွေရဲ့လုံရဟုံမဟုတ်စစ်ဆင်းနေတယ်လို့ဆိုပါတယ်တပ္ပတော်ဘောမကတော့လိန်လူချင်းစုံမဲ့တဲ့အမျိုးသားအမျိုးသမီးတွေစုဝေးတဲ့ကလပ်တွေပေါ်ဒီလိုတိုက်ခိုက်နေတာတွေကအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့တံပိုးထားမှုတွေပေါ်မှာတိုက်ခိုက်တာဆိုပြီးဝေဖန်ပြောဆိုပါတယ
် This was an act of terror and an act of hate
ဒီပြုမှုဟာအကြမ်းဖက်မှုလုံရဖြစ်တယ်လို့မုံတရားအခြေခံတဲ့လုံရလည်းဖြစ်ပါတယ်အမေရိကန်တွေဖြစ်တဲ့ကျွန်တော်တို့အနေနဲ့ကြေကွဲဝမ်းနေကြတဲ့တစ်ချိန်တည်းမှာစူးစီးညီညွတ်ကြဖို့လိုပါတယ်။ဒေါသဖြစ်ကြရသလိုကိုယ့်ပြည်သူတွေကိုကာကွယ်ကြရမယ်ဆိုတာလဲပို့ပြီးခိုင်မာလာပါတယ်
။ဒီလိုပြစ်ခတ်တဲ့လူရဲမျိုးကိုကျူးလွန်နိုင်တာကအခြေခံအားဖြင့်အမေရိကန်ပြည်ထောင်စုမှတနက်ကိုလွယ်လွယ်ကူကူဝယ်ရနေတာကြောင့်ဖြစ်နိုင်တယ်ဆိုပြီးသမ္မတဥပမာကပြောဆိုသွားပါတယ
်။ And we have to decide if that's the kind of country we want to be.
ကျွန်တော်တို့ကတိုင်းပြည်ကိုဒီလိုပုံစံဖြစ်စေချင်သလားဆိုတာစဉ်းစားဆုံးဖြတ်ရပါလိမ့်မယ်။ဒီကိစ္စကိုတက်တက်ကြွကြွဘာမှမလုပ်ဘဲငြိမ်နေတာကလည်းအဆုံးဖြတ်တစ်ခုလိုဖြစ်နေပါတယ်
။အာဖဂန်တွေအိုမာမတင်းလို့ခေါ်တဲ့သနတ်သမားကလူ300လောက်ရှိပြီးတော့ကောက်ခုံနေတဲ့ night club ထဲကိုမနေ့တနားကြီးလောက်ရုတ်တရက်ဝင်လာပြီးတော့သနတ်နဲ့ပြစ်ကတ်ခဲ့တာပေါ့။တချို့ကနောက်ဖေးဘောက်ကထွက်ပြေးနိုင်ခဲ့ပေမဲ့လူတော်များများကျန်းပြင်ပေါ်မှာမောက်ပြီးတော့ရှောင်တိန်ခဲ့ကြပါလေ။လွမြောက်လာသူတွေကတယောက်ဖြစ်တဲ့ Rosie Favor ကတော့ခုလိုပြောပြ
ပါ At first I thought it was the music.But then I saw him.
ထမတော့တချင်းတီးလုံးတန်းလို့ထင်လိုက်တာနောက်တော့သူ့ကိုတွေ့လိုက်တယ်ပေ20 30လောက်ပဲဝေးမယ်ထင်ပါတယ်သူပြစ်တာကိုမြင်နေရတယ်လူတွေကကြမ်းမြင်ပေါ်မှာလှဲလိုက်ကြတော့တာပါပဲ
တနတ်သမားကတော့ရဲတွေရောက်လာပြီးရဲတွေနဲ့အပြန်အလှန်ပြစ်ခတ်ရင်းနဲ့တည်ဆုံသွားပါတယ်သူကဆွန်းရောက်အစ္စလာမစ်အဖွဲ့အစည်းတွေနဲ့ဆက်သွယ်ရှိမရှိစုံစမ်းနေတယ်လို့ရဲအရာရှိတွေကပြောပါတယ်ဖလော်ရီဒါပြည်နယ်ကဒီမိုကရက်ထဲလွှတ်တော်အမတ်ဘီလ်နယ်ဆန်ကတော့ဒီကိစ္စပေါ်မှာအခုလိုမှတ်ချက်ပေးပါတယ
် I have checked with intelligence staff
ဟလိုင်းရာရှိနေတဲ့စုံစမ်းကြည့်တော့သူဟာ IS သွေးကြော်ရည်နဲ့အဆက်အသွယ်ရှိနေတယ်လို့ယုံကြည်ထားကြတယ်ဒါပေမဲ့ဒါကတရားဝင်ပြောတာမျိုးတော့မဟုတ်သေးပါဘူ
းအမေရိကန်ပြည်ထောင်စုမှရှိတဲ့မွတ်စလင်အဖွဲ့အစည်းတွေကတော့ဒီပြစ်ခတ်မှုကိုချက်ချင်းရှုတ်ချပြစ်တင်ကြပါတယ်တချိန်တည်းမှာသတင်းမီဒီယာတွေအနေနဲ့လည်းဒီကိစ္စမှာလူတွေစိတ်ဝင်စားရင်ပြီးရောရှေ့တန်းတင်ထုတ်လွှင့်တာမျိုးတွေမဖြစ်အောင်သတိထားဖို့သူတို့ကသတိပေးပြောဆိုနေပါတယ်ဖလော်ရီဒါလေဘိုင်အစ္စလာမစ်ဒင်းကြီးရဲ့ကြီးကဲအိုင်မန်မူဟာမက်မော်စထရီကခုလိုပြောပါတယ
် We should all wait till information facts
ဆိုတဲ့စီးရီးစီကနေတရင်ချက်လက်တွေကြည့်ကြည့်ရရတဲ့အထိကျွန်တော်တို့စောင့်တင်ပါတယ်ဘာတွေဖြစ်မလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ပြီးနားလည်အောင်လေ့လာရပါမယ်ဒီလူဖွဲ့စည်းပို့ပြီးခိုင်မာအောင်ကျွန်တော်တို့အတူတကွလက်တွဲလှုပ်ဆောင်ကြရပါလိမ့်မယ
်အိုက်စစ်စစ်သွေးကြောင့်ဖွဲ့ရီကလည်းအော်လန်ဒိုမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကိုသူတို့လက်ချက်ဆိုပြီးသူတို့သတင်းမီဒီယာတွေကတစင်ပြောဆိုနေပါတယ်ပြစ်ခတ်တခဲမှုဟာမွတ်စလင်တွေရဲ့ထွေမြတ်ရမဒန်ဥပုပ်လအတွင်းမှာဖြစ်ပွားခဲ့တာပါခင်ဗျာ
ဦးသိန်းထိုက်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုချိန်ကစပြီးအင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာအစီအစဉ်ထုတ်လွှင့်သူမတ်ဆွမွန်နဲ့အတူမတ်တင်ဂီထိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်
င်္ဂလာညချမ်းပါသောရရှင်များရှင်အင်ကာနစ်ညချမ်းထရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ညချမ်းမှာဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီစေတန်းစာမွေးပွဲအကြအများခဲ့ရတာဘာကြောင့်လဲကျောင်းသားတွေကညံ့နေကြသလားဒါမှမဟုတ်လဲပညာရေးစနစ်ရဲ့တားကောင်တွေများဖြစ်နေကြသလားစနစ်ရဲ့ချွတ်ယွင်းချက်တွေကိုဘယ်လိုများပြင်ရမလဲလူငယ်တွေရဲ့တက်လမ်းမှာရောတက်ရောက်မှုတွေရှိနေလားဆိုတာကိုဆွေးနွေးကြဖို့ပါရှင်ပြည်နိုင်ဆွေးနွေးပေးဖို့အတွက်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကဒေါ်သူသူမာကိုဖိတ်ထားပါတယ်။နောက်ဆရာများသမဂ္ဂကဆရာဦးတူတာတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ဟုတ်ကဲ့ပါ။ပထမဆုံးတော့ကျွန်မဟိုဒေါ်သူသူမာအရင်ဆုံးဆွေးနွေးပေးပါရှင်။ဒီစေတန်းစာမွေးပွဲအောင်ချက်နှဲခဲ့တာကကျောင်းသားတွေညံ့လို့လားပညာရေးစနစ်ရဲ့ချွေးရင်းချက်များဖြစ်နေသလားရှင်။ဆရာမစပြီးတော့ဆွေးနွေးပေးပါရှင
်။ဟုတ်ကဲ့ရှင်။ဟုတ်ကျွန်တော်တို့အခုဒီစေတန်းဆံမွေးဝဲထွက်ပြီးမှာပဲသူတွေကဒီစေတန်းဆံမွေးဝဲဒီအကြဆုံးများတဲ့ပုံမှာတော်တော်လေးဝေဖန်သုံးသပ်တာနေထွက်တယ်လေအဓိကကတော့အမလူနည်းစုပဲအောင်ပြီးတော့ကျွန်တော်တို့ဒီလူများစုကြဆုံးနေတာဘာကြောင့်လဲပေါ့ဆိုတဲ့လေမိကုန်းနေပေါ့နော်အဲ့တော့ကျွန်တော်တို့ဒီဥစ္စာကအကြောင်းသားကျွန်တော်တို့ရဲ့ကျွန်မရဲ့ဆွေးနွေးချင်တာတော့ကျွန်တော်တို့ဒီဥစ္စာကအကြောင်းသားညံ့လို့မဟုတ်ပါဘူးပေါ့နော်ကျွန်တော်တို့ဒီဆံမွေးစနစ်ရဲ့ချိုးရင်းချက်ကြောင့်ပေါ့နော်အားနည်းချက်ကြောင့်ဖြစ်ပါတယ်လက်ရှိဆံမွေးစနစ်ကိုကအန်ဒိုဘောနောအနက်တို့လက်ရှိဆောင်ပွဲစနစ်ကိုကပြဿနာရှိနေလို့ပါရှင်ဟုတ
်ဟုတ်ကဲ့ပါအဲ့တော့ဆရာဦးတုတဆရာရဲ့အမြင်လည်းပြောပါရှင
်အင်းဟုတ်ကဲ့အဲ့ကျတော့ဆန္ဒဟောဘောနောဒီကျောင်းသားအများစုဘာကြောင့်ကြားတယ်လဲဆိုတော့ဒေါက်တာတူမာလည်းပြောသွားတယ်ဆံမွေးစနစ်ရဲ့ချူရင်းချက်ကြောင့်အဲ့ဒါကိုကျွန်တော်အပြည့်အဝလက်ခံတယ်ဟုတ်တယ်ဆံမွေးစနစ်မှာမှအဓိကကျွန်တော်တို့မူဝါဒအတိုင်းဆိုင်ရာချမှတ်တဲ့ပုံကူကြီးပေါ့နော်အဲ့ပုဂ္ဂိုလ်ကြီးရဲ့မှားရင်းစွာမူလို့ဝါဒချမှတ်မှုတွေကြောင့်ကျွန်တော်တို့ဒီမြမပညာကြီးပေါ့နော်ဒီစေတန်းကကျွန်တော်တို့ဟိုဒီလိုဖြစ်နေအကုန်လုံးကအကြီးကြီးအကြောင်းသားလည်းမကြူစားဘူးလားဆိုတော့ကျွန်တော်ကြူစားတယ်ဗျာ။နောက်ဆက်ဆက်မကလည်းကြူစားပြီးတော့တင်တယ်။ဒါပေမဲ့ဆက်ဆက်မအချိုးနဲ့ကျောင်းသားအချိုးကတော့မကိုက်ဘူးဖြစ်နေတယ်ခင်ဗျ။အဲ့ဒါကိုကျွန်တော်တို့ပညာရေးဝန်ကြီးဌာနဒီ90လုံးလုံးမှာကျွန်တော်တို့ခံစားကြရတဲ့ပြဿနာကြီးပေါ့နော်။အဓိကပြီးတော့မူဝါဒချမှတ်တဲ့ပုံကူကြီးကဘယ်လိုမျိုးပုံကူကြီးဖြစ်နေလဲဆိုတော့ဥမာဆိုတက်ကပြောင်းလာတဲ့ပုံကူကြီးကဒီအခြေခံပညာညွှန်ကြားရေးမှုချုပ်ရာထူးကြီးညွှန်ကြားရေးမှုကြီးဒီတန်းပြည်နယ်နဲ့တိုင်းဒေသကြီးပညာရေးမှုရာထူးကြီးကိုယူထားတယ်။ယူထားတော့သူကတကယ်တမ်းကျတော့ဒီပညာရေးကိုကျွမ်းကျင်လာဆိုတော့ဒီပုံကူကြီးကတကယ်တမ်းပညာရေးကိုမကျွမ်းကျင်ဘူး။ဟိုထိပ်ပန်းအနေဝင်ဉာဏ်ဉာဏ်ယူလိုက်တဲ့အတွက်ဘယ်လိုမျိုးမူဝါဒကြီးချမှတ်မလဲ။ဒါကိုကျွန်တော်တို့ကစနစ်တကျအကောင့်ထက်ခုံမဲ့ပုံကူကြီးကပညာရှင်မျိုးဟိုဘက်နဲ့တက်ကပုံကူကြီးဖြစ်ကြတဲ့ကကျွန်တော်ဒီဆံဟိုစနစ်တစ်ခုလုံးကပညာရေးတစ်ခုလုံးကမှားရွေးနေတာပေါ့နော်အဲ့တော့ကျွန်တော်ဒီအချိန်မှာအခုအချိန်မှာဒီစေတန်းဟို28ရာခိုင်နှုန်းပဲအောင်နေရအဲ့တော့ကျွန်တော်ကျောင်းသားတွေကညံ့သွားလို့လားဒါစဉ်းစားကြရဖြစ်လားတကယ်တမ်းတော့မဟုတ်ဘူးခင်ဗျဆံမိုးစနစ်ကမှားရွေးနေတယ်ကျွန်တော်တို့ပညာရေးစနစ်ကြီးတစ်ခုလုံးက90လုံးကဒီရိတ်ချိုးဖျက်ဆီးခံတာကတော့ဘယ်လိုလုပ်မလဲဆိုတော့ဒီအခုအချိန်ကြီးကိုကျွန်တော်တို့ကမလုံနိုင်ဘူးအခုမှ NLD အစိုးရကနေပြီးတော့စဖို့ပြည်ပြောင်းလဲပြီးစလုပ်နေရတာပေါ့နော်အဲ့ခါမှာကျွန်တော်တို့ကဘာလို့သွားတွေ့တယ်လဲဆိုတော့ဒီဆယ်ခန်းမှာလည်းအမှားမှယွင်းယွင်းနေတာအများကြီးပဲဥပမာတချို့မိကုန်းတွေဆိုစစ်ပြီးမှကျွန်တော်တို့အမှတ်တည်ပြန်ပြီးတော့ပေါင်းရတာတွေပါလေဒါမျိုးတွေကဒီအမျိုးသားဆင့်ဆံမှုတစ်ခုမှာတော့မဖြစ်ပြန်ဘူးပေါ့နော်အဲ့တော့မူဝါဒချမှတ်တဲ့ပုံစံတွေနဲ့နေနေလဲဒီဟာကြီးကိုအများပြန်ပြီးတော့သုံးသပ်တင်နေလို့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အခုတော့ကျွန်မဒီပါဝင်ဆွေးနွေးကြမယ်ကျွန်မတို့သောရရှင်တွေကိုကျွန်မအလှည့်ပေးချင်ပါတယ်ရှင်ပထမတော့ဒီ calling ကဥရီရွှေရှိပါတယ်ဟိုဥရီရွှေဝင်ရောက်ဆွေးနွေးပါရှင
်လေကြီးကအရှိန်ရောအောင်ကြီးရောကျွန်မရစ်စ်ကဲလောက်ကိုအကျိုးစားပန်းစားခြင်းကစားပါတယ်လေကြီးကအဲ့လိုမျိုးတွေကချင်းမဲ့ဆိုတဲ့ဒီမလေးကအဲ့တန်ကျက်ကိုကြောင်းပါဘုဒ္ဓမတ်ရှင်ဒီရောက်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါဦးရဲ့ရွှေရဲ့ဖုန်းလိုင်းကတိတ်မကောင်းပါဘူးရှင်ကျမတို့နောက်ပိုင်းမှာပြန်ပြီးတော့ကြိုးစားပြီးတော့ဆက်သွယ်ပါမယ်အဲ့တော့ဆွေးနွေးဖို့စောင့်နေတဲ့ကိုစောစောထွန်းရှိပါတယ်ရှင်ကိုစောစောထွန်းဝင်ရောက်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့ကကြာတော့ကျွန်တော်တို့ဒီနေ့ဆောင်မီဝဲအောင်နေမအောင်ဘူးဆိုတာအချိန်ကညနေလေးတော့ကျွန်တော်တို့ထင်နေက
ြဟုတ်ကဲ့
ဘာလို့လဲဆိုတော့ကျွန်တော်တို့ပထမဟိုဘယ်လိုကမှမ အကြီးချင်းမှမရှိတော့ညီလာတဲ့အကြီးချင်းမရှိတော့လေအလဲတန်းမှာလည်းဒီချင်းချင်းတခါအဲဆယ်တန်းဆိုတဲ့တက်မှလည်းဒီဇိုင်းကြီးလည်းမပြောင်းနိုင်တော့ဘူးပထမညီလာတဲ့နော်တော့ဒီတော့အတူဟိုဆရာကြီးတွေဆိုတော့အမှတ်ကိုပြေးနိုင်ပြေးပြီးတော့အောင်ပြီးလိုက်တယ်အဲ့ဒါဆိုကျန်တဲ့အစိုးရကြီးဖြစ်တော့ဘလို့မှသူတို့မှအဲ့ဒီတိုင်းကိုမပြောနိုင်တာက
ြဟုတ်ကဲ့ရှင်ကိုစောစောထွန်းကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါအဲ့တော့ဒီခုကိုစောစောထွန်းဆွေးနွေးသွားတဲ့အချက်ကိုပဲကျွန်မဆရာဥတ္တရကိုပြန်ပြီးတော့ဟိုမေးချင်ပါတယ်ဆရာဥတ္တရရှင်အခုကိုစောစောထွန်းဆွေးနွေးသွားတဲ့အချက်ကတော့သူကဒါဟိုចောင်းသားတွေကိုအရေးချင်းပြည့်မီအောင်မတင်ကြားနိုင်ခဲ့တာဆိုတဲ့ဟာကိုသူကထောက်ပြပါတယ်အဲ့တော့ဒီចောင်းသားတွေပညာရေးမှာစိတ်ပါလာအောင်ចောင်းသားတွေအရေးချင်းပြည့်မီအောင်သင်ရမယ့်ဆရာတွေဘက်ကများချွယွင်းချက်ရှိပါသလားရှင်ဆရာဘလို့မျက်မြင်ပါလဲ
အဲ့ဒါဒီလိုပါခင်ဗျအစွမ်းနဲ့ပြောတယ်လို့ပေါ့အရေးချင်းမရှိဘူးဆိုတော့ဟိုကလေးတွေကလည်းကြုံကြတယ်အစွမ်းနဲ့ပြောတယ်လို့ပေါ့နော်ကျွန်တော်တို့ဒီသင်ရိုးညွှန်းတန်းမျိုးပြင်ဖို့လိုတယ်နံပါတ်1အဲ့တော့ကျွန်တော်တို့မိဘတွေကလည်းဒီဟိုပေါ့နော်ဟိုကိုသားသမီးကိုအတန်းပညာရာရေးကိုပဲကျွန်တော်တို့ကဥတီလိုမသွားဘူးကိုသားသမီးဒီချင်းပြေဝရေးကိုသွားရမယ်ဒီနှစ်ပိုင်းနဲ့သွားရမှာပါအဲ့လိုမဟုတ်ဘဲနဲ့ဆိုဘောနော်ပြီးတော့ကျွန်တော်တို့ကဆာမိုဝဲစနစ်တစ်ခုကြောင့်ဒီတယောက်ကတော်တယ်တက်တယ်ဆိုရလဲဒီနေ့ဒီခင်မှာအဲ့ဒီကလည်းအဝင်ဝင်ကြမဖြစ်တော့ဘူးခင်ဗျအဲ့တော့အစွမ်းမပြောတယ်လို့ဆရာဆရာမကြီးကလည်းအည်သွေးရှိတယ်အကြောင်းသားကြီးကလည်းအည်သွေးရှိတယ်ဒီအကြီးကမူဝါဒကိုချမှတ်နေတဲ့ပုံကိုကြီးကလွဲမှားတဲ့မူဝါဒကိုချမှတ်နေတဲ့အတွက်ကျွန်တော်တို့ကဒီဟာကိုဟိုပါပေါ့နော်ကျောင်းသားကြီးဆာမွေးမအောင်လားအဲ့တော့ဒီဆာမွေးဆနစ်ဆိုတာလေကျွန်တော်တို့ကတစ်ခုခုနဲ့ပြည့်ပြောင်းနေရတော့မှာအဲ့တော့အကုန်လုံးကမှားယွင်းနေတဲ့မူဝါဒဆနစ်ကြီးတော့အောက်တစ်ခုလုံးမှာဆိုတော့ဟိုကလေးကြီးမကြိုးစားတာမဟုတ်ဘူးကျွန်တော်ကကြိုးစားပါတယ်ကလေးကြီးကြိုးစားတာကိုကျွန်တော်လည်းသိဟိုဟိုအတန်းကျောင်းပြီးရင်ကျူရှင်းအာကျူရှင်းပြီးရင်ကျောင်းအဲ့လိုနေနေသွားတာပေါ့နော်အဲ့တော့တကယ်တမ်းကလေးရဲ့ဟိုသူ့ရဲ့ဟောပါပေါ့နော်မှတ်ဉာဏ်ကြီးပေါ့နော်အန်ကီလီပါတွေကိုကျွန်တော်ကအကုန်လုံးလည်းမင်းကြီးဘာဖြစ်လို့မဖြစ်နိုင်လဲလဲဒါကြီးကိုကျွန်တော်ကသုံးသပ်ကြည့်တဲ့အခါမှာကျွန်တော်အမြင်ကတော့ဒါမူဝါဒချမှတ်တဲ့လူကြီးရဲ့လွဲမစွာမူဝါဒချမှတ်ချမ်းမမှုကြောင့်လို့ကျွန်တော်ထင်တယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့တစ်ဆက်ထဲမှာပဲကျွန်မဆရာမဒေါ်တူတူမာကိုမေးချင်ပါတယ်အဲ့တော့အထက်တန်းအဆင့်ပေါ့နော်အခုဒါ10တန်းဆိုလို့ရှိရင်စာတော်တော်ကြက်နိုင်ပါပဲဒါအောင်နဲ့အနေထားပါကျွန်မတို့လည်းဒါဖြတ်တန်းခဲ့ရပါတယ်ဖြတ်တန်းခဲ့ဖို့ကြပါတယ်အဲ့တော့ဒီအထက်တန်းအဆင့်ပညာရေးရည်ရည်ရွယ်ချက်ပေါ့နော်အဓိကရည်ရွယ်ချက်ကစာရီအလွတ်ကျက်နိုင်ဖို့လားအဓိကရည်ရွယ်ချက်ကဘာများဖြစ်တင်ပါသလဲဖြစ်တဲ့အတိုင်းရောဖြစ်နေပြီလားရှင်ဆရာမဆွေးနွေးပေးပါ
โอเคဟုတ်ကဲ့အဲ့ဒါလေးကိုမပြေခင်လေးဆရာမကျွန်မဟိုတစ်ချက်ပေါ့နော်ကျွန်တော်တို့အခုပြောသွားတယ်ထဲမှာလေကျွန်တော်တို့ဒီဆာမီဝဲစစ်တဲ့ခါကျတော့ဒီဟိုတောင်းသားတွေညံ့လို့လားဆရာတွေရေသွေးကြောက်လားလို့ဆိုတာမျိုးလေးကိုကျွန်တော်တို့ပြောကြတော့ကျွန်တော်တို့ဒီဆာမီဝဲပြဿနာကိုကြည့်တဲ့ခါမှာကျွန်တော်တို့ဟိုတောင်းသားကိုပဲသွားပြီးတော့ဒီစစ်တဲ့တောင်းသားကိုပဲသွားပြီးအပြစ်ရှာတဲ့ပုံစံကမားယွင်းနေတယ်လို့တစ်ချက်ပြောချင်တယ်အဲ့တော့ကျွန်တော်တို့ကဒါဆိုလို့ချင်းခုနဆရာဦးတုဒ္ဒကလည်းပြောတယ်မူဝါဒရေးရမှာလည်းပြဿနာရှိဆိုအဲ့ဒါဆိုကျွန်တော်တို့ကဒါကြောင့်ဒီဟာရဲ့ဒီပြဿနာဟိုပေါ့နော်တက်ရောက်နေတဲ့အရာရှိရလို့ပြောချင်တာပါရှင်ဟုတ်ဟိုမှာចောင်းသားကိုပဲចောင်းသားကိုပဲဘဟုပြုပြီးတော့သွားစစ်တာကတရုတ်စာကចောင်းသားအတွက်လည်းမတရားသလိုနှိမ့်နာမှုဖြစ်တယ်အဲ့တော့ကျွန်တော်တို့ကတခြားတက်ရောက်နေတဲ့ဥမာဆရာတွေရဲ့အရေးသွေးကြောက်လားခုမှចောင်းတွေရဲ့ခေါင်းဆောင်မှုတွေစီမံခန့်ခွဲမှုပြဿနာတွေကြောက်လားနောက်အစိုးရရဲ့ပညာရေးမူဝါဒတွေကြောက်လားပေါ့နောက်တစ်ခုကကျွန်တော်တို့ဒီပညာရေးဆိုင်ရာအရင်းအမြစ်ကိုကျွန်တော်တို့ဒီခွဲဝေမှုလို့ပြောကျွန်တော်တို့ budget တွေနည်းပညာတွေနောက်ကျွန်တော်တည်င်းချက်လက်ရယူနိုင်မှုပေါ့နော်အဲ့ဒါတွေအားလုံးကိုပါကျွန်တော်တို့သုံးသပ်ပေးဖို့လိုရလို့ထင်တယ်ဒါကကျွန်တော်တို့ပေါ့နော်အဲ့တော့ဒီဟာပြဿနာရှိနေပြီဆိုပြဿနာကကလာလဲပေါ့နော်အဲ့ဒါကိုတစ်ချက်ပါရှင်ဟုတ်အဲ့တော့အဲ့ဒီပြဿနာကိုကျွန်တော်တို့ကသိမှာပေါ့နော်ဒီဆာမီဝဲစနစ်ရဲ့ဒီဟိုပေါ့နော်ဖြည့်ရှင်းနည်းပေါ့ကတ္တနာရဲ့ဖြည့်ရှင်းနည်းကိုကျွန်တော်တို့တွေ့မှာပေါ့နော်အဲ့ဒါလေးကတစ်ချက်ကျွန်မဟိုဆွေးနွေးချင်တာပါရှင်ဟုတ်နောက်တစ်ခုကတော့ဆီယမ်မာမေးတယ်ခုနဟိုကျမအောင်ပဲပေါ့အဲ့တော့အထက်တန်းရဲ့ရွေချက်ကပါလဲဆိုတော့ကျွန်မအထက်တန်းလို့ပြောတာထဲကျွန်တော်တို့ဒီပေါ့နော်ရွေချက်ပညာရေးရွေချက်ကပါလဲဆိုတော့ကျွန်တော်ပြောချင်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကအခုဒီလက်ရှိကျွန်တော်တို့အနေနဲ့ဒီစစ်စင်းရေးလို့ပြောတဲ့ဆာမီဝဲကိစ္စကိုပြောတဲ့အခါမှာကျွန်တော်တို့ NNIA အနေနဲ့ကျွန်တော်တို့ပညာရေးပြည်တွင်ပြောင်းလဲလုပ်တဲ့လူတွေရှားတယ်မှာအများအားပြောတာကျွန်တော်တို့လက်ရှိအလွတ်ကျက်အလွတ်ဖြစ်နေရတဲ့နောက်ဘလောက်မှတ်မိတယ်ဆိုတာတွေကိုစစ်ဆေးတဲ့ဒီဆာမီဝဲစနစ်တွေကိုကျွန်တော်ပြင်လိုက်ဖို့လိုတယ်ပေါ့အဲ့တော့ဘာလို့ဆိုဆိုရွေချက်ကပါလဲဆိုတော့ကျွန်တော်တို့အဲ့ကျွန်တော်အချက်လက်တွေကိုမှတ်မိနေရတော့မကောင်းလားဆိုတော့ကောင်းတယ်မှတ်မိတာတော့ကောင်းတယ်ဒါပေမဲ့ကျွန်တော်မှတ်မိရုံတက်တဲ့နဲ့တော့ကျွန်တော်မလုံလောက်ဘူးပေါ့အဲ့ဒါဆိုရင်ကျွန်တော် ဒီတင်ယူခြင်းနဲ့အကြောင်းအရာတို့ကျွန်တော်ကတည်တည်ဆဲဆဲလေးလာစူးစမ်းနိုင်တာတို့နောက်တစ်ခုကကျွန်တော်တို့ဒီရှိပီးသားဟောင်းနေတဲ့အစ်စ်တွေကိုပေါင်းဆက်တာတို့နောက်ကျွန်တော်တို့သွေးခေါ်ယူဆအစ်စ်တွေကိုကျွန်တော်တို့ပေါ်ထုတ်နိုင်မှုအတွက်ကျွန်တော်တို့အားပေးတာတို့ပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့တကယ်တမ်းပညာရေးကကလေးတွေကိုကျွန်တော်တို့ဒီစာသင်ခန်းထဲကနေပြီးပေါ့နော်။နောက်လာမယ့်ကျွန်တော်တို့ဒီသူတို့ရဲ့ရှေ့အနာဂတ်မှာရင်ဆိုင်ဖြည့်ရှင်းရမယ်ပေါ့နော်။ကျွန်တော်တို့အမပုံစံသစ်တွေအများကြီးပဲရှင်။ဥမာလူကြီးပုံစံသစ်တွေနောက်ကျွန်တော်စီးပွားရေးပုံစံသစ်တွေနီးပညာသစ်တွေအဲ့ဒါကိုရင်ဆိုင်မှုအတွက်ကျွန်တော်တို့ကကလေးတွေကိုပြင်ဆင်ပေးဖို့လိုအပ်တာပေါ့နော်။အဲ့တော့မှကျွန်တော်တို့ပြင်ဆင်ပြီးတော့ကျွန်တော်မှတ်မိနေတဲ့စွမ်းရည်လေးတစ်ခုထဲနဲ့ကျွန်တော်တို့ကအလုံးမဖြစ်တော့တဲ့အခါကျတော့ကျွန်တော်တို့ကဒီသူတို့ကိုလေ့လာဆန်းသူတို့လေ့လာသင်ယူနိုင်တဲ့စွမ်းရည်တွေကိုကျွန်တော်တို့ဟိုပါပေါ့နော်ကျွန်တော်တို့ပြည့်စုံပြောထောင်ပေးရမယ်။မလူမှုရေးဆက်ဆံရေးပေါင်းသင်းဆက်ဆံရေးစွမ်းရည်တွေနောက်ကျွန်တော်တို့ပြည်သနာဖြည့်ရှင်းတတ်တဲ့စွမ်းရည်တွေနောက်စဉ်းစားဆင်ခြင်နိုင်စွမ်းရှိတဲ့စွမ်းရည်ပေါ့နော်။အဲ့ဒါတွေကပညာရေးရဲ့ရည်ရွယ်ချက်ဖြစ်တင်တာပေါ့နော်။အဲ့တော့အထက်တန်းပညာရေးကလည်းအဒီရည်ရွယ်ချက်ပဲဖြစ်တင်တယ်လို့တော့ကျွန်မဟိုဆွေးနွေးကြပါရှင်ဟုတ
်။ဟုတ်ကဲ့ပါရှင်။အဲ့တော့ဆရာမပြောသွားတာကဒါအထက်တန်းပညာရေးရဲ့ရည်ရွယ်ချက်ကဝေဖန်သုံးသပ်ဆင်ခြင်နိုင်ခွင့်ပေါ့နော်။ဒီဟာကိုဆရာမဒီကပြော။အဲ့တော့ကျမတို့သောရရှင်တယောက်ကလည်းဒီလိုပုံစံမှာပဲစာရေးသားပေးပို့ထားပါတယ်။ကိုဇော်ထွေးအောင်ပါရှင်။ကိုညံဝင်းအောင်ဖတ်ပြပေးပါဦး
။ဟုတ်ကဲ့ပါခင်ဗျ။ပညာရေးအကြောင်းပြောကြရင်ဘယ်ကစပြောရမလဲမစင်းစားနိုင်အောင်ဖြစ်ရပါတယ်။များသောအဖြစ်ပြောလို့ပြောတာရှိကြတာကအလွတ်ကျက်ဖြစ်စနစ်လို့ပြောတတ်ကြပါတယ်။critical thinking အားနည်းတယ်စသဖြင့်ပြောကြပါတယ်ဟုတ်ပါတယ်တက္ကသိုလ်ဝန်ထမ်းစာမေးဝဲဟာအလွတ်ကျက်ဖြေစနစ်ပါ critical thinking မပါသလောက်ပါပဲဉာဏ်စမ်းလို့ခေါ်တဲ့ပုံစံတွေကိုဖြေဆိုရမှာအားနည်းတတ်ကြပါတယ်ဒါဟာ critical thinking မရှိလို့ဖြစ်ရတာလို့မြင်ပါတယ်အဓိကကပညာရေးစနစ်ရဲ့အားနည်းချက်ပါကျောင်းသူကျောင်းသားတွေရဲ့အားနည်းချက်မဟုတ်ဘူးလို့ထင်ပါတယ်ကျောင်းသားတယောက်ကစတင်သင်ယူခဲ့တဲ့မူကြိုးတငယ်တန်းကစလို့လွတ်ကျက်ဖြေစနစ်နဲ့အသားကျလာတာပါဒါကိုပြောင်းလဲဖို့လိုပါတယ်အခုတော့ KG ဆိုပြီးပြောင်းလဲလာပါပြီဘယ်လောက်အောင်မြင်မယ်မအောင်မြင်ဘူးဆိုတာကတော့စောင့်ကြည့်ရအောင်မှာပါဟိုအရင်အစိုးရများလက်ထက်ကလည်းအမျိုးမျိုးစမ်းသပ်ပြောင်းလဲခဲ့ကြပါတယ်အကျိုးရလက်ဘာမှမပြောင်းလဲခဲ့ပါဘူးပညာရေးမူဝါဒတွေကိုလက်တွေ့အကောင်အထည်ဖော်ရတဲ့ဆရာဆရာမတွေရဲ့အရေးအသွေးကလည်းမေးခွန်းထုတ်เสียပါဆရာဆရာမတွေရဲ့အရေးအသွေးကိုအမင်းမပြတ်အကဲဖြတ်မြင့်တင်ပေးဖို့လိုအပ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုညံဝင်းအောင်အဲ့တော့ကျမဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ကိုစလိုင်းဘွေကုန်းပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့အန်တီဒီအကျအဆုံးများတယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဆန်နေပွဲစနစ်ဆောင်လဲဖြစ်တယ်ဆိုတော့ကျွန်တော်လည်းထောက်ခံတယ် Now အခု matriculation ဆိုတဲ့ဥစ္စာကတော့ချက်နောက်ကျနေပြီအဲ့တော့ high school grade တို့ညနေကမှတော့ခေါ်တယ်အဲ့တော့ secondary college အဆင့် ठी အဲ့တော့ဘာလဲဆင်းဘာလဲထဲတန်းပညာကိုအတင်းစစ်စစ်နေအဲ့တော့လူတိုင်းကဆင်းတန်းလောက်ကောင်းကောင်းပြင်လို့ရပြီဆိုရင်တော့တို့ဟိုဘာလဲအတင်းရဖုန်ဖြူနေမှာမှရလာမယ်အခုကအဲ့ဒီထဲတန်းကြတော့အဲ့ဒီလူတွေကဘာမှလုပ်လို့မရတော့ဘူးဆိုတော့တို့ကအယံညိနေတယ်ပညာကြီးဆိုတာလက်ခါစားဖို့မဟုတ်ဘူးပညာရဖို့အဲ့ဒီပတ်ဝန်းကျင်ကိုကောင်းအောင်လုပ်နိုင်ဖို့ပညာတို့တည်ယူနေပါတည်ယူနေတာဖြစ်တယ်ဆိုတော့high school graduate ဆိုပြီးတော့မှ secondary college လို့မျိုးစုံအဲ့လိုနောက်ပြီးတော့ university ကိုကျွန်တော်ရောက်ဖြစ်ချင်းနေအဲ့တော့ဒီနေ့မှတခုအခုကျွန်တော်တို့အားနည်းချက်တခုကတော့အင်္ဂလိပ်စာကိုအများကြီးဖိအားပေးပြီးတော့တင်ဖို့လိုတယ်။ဘာကြောင့်လဲဆိုတော့စေတန်းကိုတန်းကအင်္ဂလိပ်လိုနဲ့ teacher of physio kinesio ရောအင်္ဂလိပ်လိုနဲ့ဖြစ်တဲ့ခါကျတော့အင်္ဂလိပ်ဘာသာမပြန်တတ်တော့တော့အခါမှအဆင်မပြေဘူး။အဲ့တော့အင်္ဂလိပ်စာကိုအများများဖိအားပေးပြီးတော့ဦးစားပို့ပေးဖြစ်ချင်းနေအရာတဲ့နောက်ပြီးတော့မှဆရာဆရာမတွေကိုတိုင်ကလည်းပဲတော့အစီချင်းမပြီးတဲ့သူတွေအများကြီးရှိတယ်ဆိုတော့ကန္နာပေါင်းစုံကအများများပြပြပြောင်းလဲဖို့လိုလို့နေလို့ကျွန်တော်ထင်တယ်ပြည့
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုစလိုင်းပွေကုန်းအဲ့တော့ကျမနောက်တစ်ယောက်ဖိတ်ချင်ပါတယ်ကိုဒေးဗစ်မိုးရှိပါတယ်ရှင်ပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ကျွန်တော်နံပါတ်1ချက်နေရတော့ခုနဆရာမကြီးပြောတော့တယ်အရင်ဟောက်ပါတယ်အမှန်တကယ်ဆိုတော့ကျွန်တော်ဒီနံပါတ်1ကတော့ဒီဆန်ဆန်မတွေနေနေရတော့ဒီကျွန်တော်ကြောင်းလဲလာတဲ့ဒီ night sleep မှာရောလိုင်းလုံးကြီးတွေရှိအောင်လို့သင်ကြားပေးဖို့လိုတာပေါ့နော်ဒါတော့ကျွန်တော်နောက်ဒါမဲ့နှစ်ပြင်းနှစ်ပြင်းမှာကျွန်တော်ကြောင်းသားကြောင်းသူတွေရဲ့ကိုယ်ပိုင်ရည်သွေးတွေသူ့တက်လောင်လို့ဆန်ဆန်မတွေရာပဲသင်ကြားပေးနိုင်တယ်လို့ပဲသိပါတယ်ဒီကဆရာနဲ့ဟိုလူတို့လည်းပူပေါင်းပြီးတော့လုပ်မယ်ဆိုရင်လည်းအများနဲ့ကျောင်းသားတွေကတော့ဒီဆရာဆရာမတွေနဲ့ပဲနေတိုင်းသိတွေ့ကျောဆူတင်ကြနေရတာဆိုတော့ဆရာဆရာမတွေရဲ့အယူအဆကအရင်
မြန်မာနေဖို့လိုပါတယ
်ဟုတ်ကဲ့
ဟိုဟာပြောသွားသလိုပဲဒီအင်္ဂလိပ်ဘာသာတော်မြန်မာတဲ့အချိန်မှာအင်္ဂလိပ်ကြီးကြီးလေးပဲပါတော့ဒီအင်္ဂလိပ်စာကိုပဲကျောင်းသားကျောင်းသူတွေကမနိုင်လို့အခုလိုမျိုးဖြစ်လာကြတာဆိုတာလည်းဒါစဉ်းစားကြရအောင
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပညာရေးစနစ်ရဲ့ဒီအားလည်းကျက်ဆိုတာတော့လည်းလည်းကျွန်တော်ကျွန်တော်ယူမိတာပေါ့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ဒီမှာစနစ်စ်ကိုကြောင်းမယ်စနစ်စ်ကိုကြောင်းမယ်ဆိုပြီးတော့ကျွန်တော်အတန်ကြီးကြားနေရတယ်ကြောင်းမှုလည်းလုပ်နေပါတယ်အခုလက်ရှိလည်းလုပ်နေပေါ့ရင်ဆိုရတယ်အများကြီးထုတ်ခဲ့ပါတယ်ဒါမှမဟုတ်ဒီကြားထဲမှာဒီကျွန်တော်သင်ကြားမှုအပိုင်းတွေကျောင်းကျောင်းသူတွေဒီပေါ်ပိုင်းတွေနေနေလားဒါမှမဟုတ်လေကျွန်တော်တို့ဆရာဆရာမတွေရဲ့ပြန်ကြားမှုကမတိကျလို့ဒီစနစ်ကြီးကအတုံးမှန်ပဲနောင်နေနေရတာအခုလိုမျိုးကျောင်းသားရဲ့ခါမျိုးမှာလည်းဒီကျွန်တော်တို့အထက်တန်းအနေနဲ့ဒီကျွန်တော်တို့အရွယ်ရောက်ပြီးသားသူတွေကိုသင်ရတာခက်ခဲရှိလားငယ်ငယ်လေးကဒီစနစ်ကြီးကိုလိုက်ခဲ့ပြီးတော့မှအထက်တန်းကမှဘယ်လိုပြောမလဲမဖြေနိုင်လားလားဒါရဲကျွန်တော်ကပြန်စဉ်းစားဖို့လိုတာပေါ့
ဟုတ်ကဲ့ပါရှင်ကိုဒေးဗစ်မိုးကျေးဇူးတင်ပါတယ်ရှင
်ဟုတ်
ကဲ
့ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ရှင်ကျွန်မဒီရှင်းနေကြီးဦးကျော်လင်းရှိပါတယ်ရှင်ရှင်းနေကြီးဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီဆေရာအခုတော့ပဲအချာရှုံးများတဲ့ပြဿနာပေါ့ဗမာပြည်ကပုံစံကိုတည်းပညာရေးဖြစ်နေတယ်ဥပမာပြလူတွေမမပြောနေကြတာပေါ့အိမ်မတိမ်မွေးတဲ့ဆံသုံးကောင်ပြောပါဆိုရင်ကျောင်းရဲ့ခွေးရဲ့စိတ်ကပြောမှအမှန်ပေးတယ်တကယ်လို့ကလေးကသူ့အုံးသားနဲ့သူကြက်လေးရှိတယ်ဘဲလေးမွေးမယ်ကြက်တွေလေးမွေးမယ်ဆိုတာအမှန်ပေးတယ်အဲ့ဒါအဲ့လိုပုံစံကိုတည်းကပဲငါနဲ့မတူရင်တော့အမှတ်မရဘူးဆိုအမှတ်ပေးစီမိကြတယ်ကြောက်ဖို့ပုံနေတာနောက်ပြီးတော့ဒီအမှတ်ပေးစီမိကိုအသေးစိတ်သိနိုင်တဲ့ပုံကိုယ်တွေနဲ့နှိကတ်တဲ့အဲ့ဒီချူရှင်တွေပေါ့ဗျာပတ်စံအမျိုးမဲ့တဲ့နဲ့လူတွေလည်းခုံတွေရအောင်သိနေစက်တယ်ချော်ဖို့နဲ့နေစက်တယ်အဲ့တော့မပြည့်စုံတဲ့လူတွေမိတော့ဟုတ်တယ်ဒါပေမဲ့ဆယ်တန်းနဲ့ဒီဘဝလမ်းဆုံးဆုံးဖြတ်တဲ့အချိန်ကြီးကတော့ဒါကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့တော်လေးကောင်စီလက်ထက်ကစာပြင်ပြိုင်းစနစ်ဖြည့်ဆည်းခဲ့တယ်လို့ထင်တာပဲဗျာတော်တော်မှားတယ်ကျွန်တော်တို့ခေတ်ကဆိုလို့ရှိရင်ဟာလား high school နဲ့ matriculation matriculation အမှုဆိုရင်တော်တော်ခေတ်ကြီးဖြစ်ရပါတယ်အောင်မီးတဲ့တော့တက်ကတူမှာကိုကြိတ်တဲ့ဘာသာလိုင်းကိုဝိဇာလိုင်းတိပ်ပန်လိုင်း ISCI အဲ့လိုယူခိုင်းပြီးတော့မှတခါအဲ့ဒါတွေအောင်မီးတဲ့ခါမှာဝိဇာလိုင်းတမဝိဇာသွားရပြီးစသဖြင့်ဒီတော့ကျွန်တော်တို့ BSC ရနေပြီးတော့ဟာလား engineer သွားရလို့ရှိလို့ MBBS သွားရလို့ရှိအခုဆယ်တန်းနေကကုန်လို့ယူပြီးတော့အဲ့ဒီလိုက်သွားကြဆိုတော့ကလေးတွေတကယ်တော်ပြီတကယ်လုပ်ရှင်ပေမဲ့ဟာလားအကျိုးမျိုးတော့မိဘမကောင်းဖို့နဲ့လို့ဟာလားပညာရှင်ကောင်းကောင်းနဲ့မနေကြလို့ခုံလို့ရမှမရတဲ့လူတွေကသူတို့လိုချင်တဲ့လိုက်မရတော့ဘူး။နောက်အများကြီးအတိုင်းပဲဆောင်းဝင်းတွေကရှေးကုံတွေနဲ့တခြားကုံတွေဖြစ်နေတာများတယ်။ဆောင်းဝင်းတို့ယူလိုက်တယ်။အဲ့ဒါတွေကတိအဟောတိကဖြစ်တယ်။နောက်ပြီးတော့အခုပညာရေးကလက်တွေ့ဟာလားအသိမဝင်းကြောင့်ဘာမှမပံ့ပိုးနိုင်ဘူး။ကျွန်တော်တို့မှတော့ဟာလားဘာရှိလဲဆိုတော့ဗျာနမဟာလားအထက်တန်းကျောင်းဆိုလို့ရှိရင်အဲ့ဒီအွန်လိုင်းကိုလက်တွေ့လောကမှာတော်တော်လေးကိုပြည်လည်နေတဲ့ဆက်မှုလက်မှုထက်တန်းကျောင်းနေ။အဲ့ဒီတော့အဲ့လိုဆက်မှုလက်မှုတွေနဲ့ဒီကရိယာပိုင်းနဲ့ကျွန်တော်တို့မဝင်နိုင်ဘူး။အခုမှအကြမ်းမြင့်ပြောမယ်ဆိုလို့ရှိရင်ဗျာအခုဆိုကျွန်တော်ဒီမျိုးကြတွေအခုဆိုတယ်လီဖုန်းပြင်နေပြီ။ဟာလားကလေးတွေဘဝနဲ့ကျွန်တော်တို့ကျောင်းနေမှာတယ်လီဖုန်းပြင်နေတဲ့တန်းလို့လုံးမပေးနိုင်ဘူး။အဲ့လိုတယ်လီဖုန်းပြင်ဖို့အတွက်ကလေးတွေကိုခုနှစ်နောက်အောင်နဲ့အဲ့ဒီနေ့နဲ့တခါသေဖို့ကြောင့်လည်းမပံ့ဖို့နဲ့တော့ဗမာပြည်ပညာရေးကအသက်ဝန်းရောမဟုတ်တဲ့ဘွဲတွေကိုပေးပြီးတော့ကလေးတွေကစတိုးဆိုင်တွေမှာဆေးရဆင်းအောင်နဲ့အလုပ်မရှိတာနဲ့အခုအလုပ်လုပ်မဲ့ပြဿနာနဲ့ဝင်ငွေပြည့်လို့ပေါ့ကွာ။အခုဒီအလုပ်ကရှားပါမှုနဲ့ဒီဝင်ငွေခွင်းလားဒီခက်ခဲမှုကြောင့်နိုင်ငံရောက်သွားနေတဲ့လူတွေကမနေတော့ဘူး။ဒါမှမဟုတ်ပြည်ရေးစနစ်ကို
ဟုတ်ကဲ့ရှင်ရှင်နေဦးကျော်လင်းကျေးဇူးတင်ပါတယ်အခုတော့ကျွန်မဘင်းနိုင်ဆွေးနွေးတဲ့ဆရာဥတ္တရကိုဟိုတခါမေးချင်ပါတယ်အခုဆွေးနွေးသွားတဲ့သူအားလုံးကတော့ဒါပညာရေးစနစ်ရဲ့ချွေရင်းမှုဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့သောရရှင်တယောက်ကစာရေးသားပေးပို့ထားပါတယ်ဒီဟိုဒီစေတန်းစာမွေးဖြည့်ပြီးတော့မှပဲသူရဲ့ညီဖြစ်တဲ့လူကစာမွေးဝဲကြအိမ်ကစူပူလို့အခုတော့အိမ်ဘောကဆင်းသွားပြီးမအေးဖြစ်တဲ့လူမိအမေဖြစ်တဲ့လူကတော့မျက်ရည်နဲ့မျက်ခွဲအဖေကစူလို့ဆင်းသွားတယ်ဆိုပြီးတော့ရေးလာပါတယ်အဲ့တော့ဒီပညာရေးစနစ်ရဲ့သားကောင်ပေါ့နော်ဒီကလေးတွေဟာလူငယ်တွေဟာပညာရေးစနစ်ရဲ့စိုးကျိုးများသူတို့အပေါ်မှာဘလောက်တက်ရောက်နေပါပြီလဲဘလောက်စိုးရိမ်စရာကောင်းနေပါပြီလဲရှင်ဆရာ
ဟုတ်အဲ့တော့ဒီပညာရေးစနစ်ဒီတစ်ခုလုံးကအစောဆုံးကဒီမားနေပြီပေါ့နော်ကျွန်တော်တို့ကသိနေပြီအဲ့တော့အစောဆုံးကတကယ်ကလေးတွေကမတော်ဘူးလားတော်တယ်ကျွန်တော်တို့ကဒီခုအစောကဒါတင်တာချက်တာဖြစ်အတော့နော်ဟိုရှင်းပြပြလို့ပေါ့နော်အဲ့ဒါလည်းဒီရောလည်းဟုတ်ပါရဲ့ဟိုဒီကျွန်တော်တို့ကစစ်လိုက်တဲ့သူကျွန်တော်တို့ရဲ့ကြီးမြတ်မှာကိုင်အမှမပြီးတော့အဲ့တော့ကလေးရဲ့သင်္ကေတပါဝါကိုကျွန်တော်တို့မသိနိုင်တော့ဘူးဒါပြုပြင်ရမယ်ပြင်ဖို့လည်းကျွန်တော်တို့ကအချင်းချင်းတန်တန်ပြောတယ်အစောနာပြောတယ်လို့ပေါ့နော်အစိုးရဆက်ဆက်ကပေါ့နော်ဒီ50လုံးလုံးပြည်ညာရေးစနစ်ကြီးကိုလက်လီရှုခဲ့တယ်ဗျာဘာမှမလုပ်ဘူးပြီးတော့ဆန်ဆန်မတွေကိုလည်းအငြင်းတန်းဟိုပါပေါ့နော် အကြီးသေးပြောအောင်ကျွန်တော်တို့ကသင်ခန်းကြီးပေးရမယ်ဒါမဲ့ဆင်းဆင်းမတူတော့ခင်ဗျားလည်းပြင်နိုင်မရဘူးအဲ့မှာကျားထဲမှာကလေးကြီးကဒီပြက်ကနာဖြစ်လာတာပဲဗျအဲ့တော့တကယ်ဝန်းနေစရာကောင်းပါလေတချို့လူဒီဆမိုးဝဲတစ်ခုကျသွားလို့ပေါ့ဗောနော်သူတို့ကလောကအတွက်အသုံးမဝင်တော့ဘူးဆိုတဲ့အတူဒီလည်းဝင်လာတဲ့လူငယ်ဒီမှာအများကြီ
း
ဒါကျွန်တော်တို့ကတိုင်းပြည်ရဲ့ရည်နာလေးကြီးဗျအဲ့ဒါလေးကိုကျွန်တော်တို့ကအကောင်းဆုံးဖြစ်အောင်ဘယ်လိုပြောထောင်မလဲပေါ့နော်ဒါဟုတ်ပြန်စဉ်းစားရမှာအဲ့တော့ဒီပညာရေးစနစ်တစ်ခုလုံးပေါ့နော်ဒီဆယ်တန်းစနစ်ကိုကျွန်တော်တို့ဘယ်လိုပြင်မလဲဆိုတာတော့အရေးတကြီးလို့အနေပေါ့နော
်ဟုတ်ကဲ့ရှင်ဆရာ
ဒီအစိုးရအနေနဲ့ကျွန်တော်တို့ချက်ချင်းကိုလုံမှရမယ်တိစမဖြစ်မှုရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဆရာကျေးဇူးပါအဲ့တော့ဒေါ်တူတူမာရှင်အဲ့တော့အခု NLD အစိုးရသစ်လက်ထက်ပေါ့နော်ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရသစ်လက်ထက်မှာပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ဖို့ဘလောက်အခွင့်အလမ်းရှိလာပါပြီလဲရှင်မျှော်လင့်ချက်ရှိလာပါပြီလားဆရာမတစ်မိနစ်လောက်အချိန်ရပါတယ်ရှင
်ဟုတ်ဟုတ်ကဲ့ဆရာဟုတ်ကျွန်တော်တို့ကဟိုပါပေါ့နော်မျှော်လင့်ချက်လို့ပြောရတဲ့နေရာမှာကျွန်တော်တို့မျှော်လင့်ချက်ထားပါတယ်ကျွန်တော်တို့ပြီးခဲ့တဲ့အစိုးရနဲ့ကျွန်တော်တို့ဒီတောက်၆ပေါ့နော်ဒီလိုပညာရေးမှုဟာပညာရေးစနစ်တောင်းဖို့အတွက်ကျမတို့ဒီတောက်လျှောက်အကြံပေးခဲ့တာတွေကကျမတို့ဒီရက်လက်ကောင်းနေမရှိခဲ့ဘူးပေါ့နော်အဲ့တော့ကျမတို့အခုလူလူရွေးချယ်တင်ရောက်တဲ့ NLD ဆိုတာတက်လာတဲ့အခါမှာတော့ကျမတို့ဒီပညာရေးပြည်ပြည်တောင်းလဲရေးကိုကျမတို့အញ្ញမ်းထည့်ပို့ပြီးတော့ပေါ့နော်ဟိုလုံနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်ရှိပါတယ်ဒါပေမဲ့အခုထက်ထိတော့ဒီပေါ့နော် NLD ရဲ့ပညာရေးမူဝါဒတွေကိုတော့ကြီးညာချက်တူတော့ကျမတို့ဒီလိုဒီကြက်ကြက်ပုံမှန်လေးနဲ့တော့ကျမတို့မသိရသေးပါဘူးဒီရေးောက်ပွဲဆိုင်ရာကြီးညာချက်မှာပါတဲ့ချက်လောက်ပဲကျမတို့သိထားအသေးတယ်ပေါ့နော်ဆိုတော့ကျမတို့ဒီသိတင်ပါတယ်ကျမတို့လက်ရှိဆိုတာကဒီပညာရေးပြည်ပြည်ကျောင်းလေးနဲ့ပတ်သက်ပြီးတော့ပေါ့နော်ခုနကပြောတဲ့ဒီတော့ပညာရေးခုနက political commitment အနေနဲ့ပါဘယ်လိုမျိုးရှိရပေါ့နော်မူဝါဒအနေနဲ့ဘယ်လိုမျိုးထားရှိမှာပေါ့ပြီးခဲ့တဲ့အစိုးရလက်ထက်မှာရှိခဲ့တယ်ကျမတို့ဒီအမျိုးသားပညာရေးဥပဒေဒီပြင်ဆင်နေပေါ့နော်ကိစ္စရပ်ကကျမတို့ကတော့ဒီ in the process ပေါ့နော်ဒီဖြစ်စဉ်ကမပြီးသေးဘူးပေါ့နော်အဲ့ဒါကိုကျမတို့ဆက်ပြီးတော့အောင်ထည့်ပေါ်ပေးစီချင်တယ်ပေါ့နော
်ဟုတ်ကဲ့ပါရှင
်
ဟုတ်ကဲ့ပါဆရာမကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်ကာနိညာချန်တရက်လေးလန့်အစီအစဉ်ကတော့ဒီလောက်ပဲအချိန်ရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုပါရှင်ကျမတို့လူငယ်တွေအတွက်ကောင်းမွန်ပြည့်စုံတဲ့ပညာရေးစနစ်ရဲ့အသေးအပွင့်လေးပြည့်ပြည့်ဝဝခန်းစားရပါစေကြောင်းလည်းဆုမွန်တောင်းပါတယ်ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေရောပါဝင်ဆွေးနွေးပေးခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်
မတ်တင်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့အင်ငါညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာမနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နေပါလေခုတော့သတင်းအကြီးညွတ်ကိုမက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်
အမေရိကန်သမိုင်းမှာအဆိုးအဆုံလူတွေအစုလိုက်ပြစ်ဒဏ်ခံခဲ့ရတဲ့ဖြစ်ရပ်အပြီးမှာပဲအမေရိကန်အမိမြေလုံခြုံရေးဆိုင်ရာအကြီးအကဲဂျေဂျွန်ဆန်ကအတိတ်ပဲပြေးသွားပြီးတာဝန်ယူမှုရှိတဲ့လက်နက်ကင်ဆောင်မှုထိန်းချုပ်တဲ့ဥပဒေသစ်တရက်ချမှတ်ဖို့ဒီကနေ့တောင်းဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာမွေးဖွားကြီးပြင်းခဲ့တဲ့သူမွတ်စလင်တဦးဖြစ်တဲ့သနတ်သမားဟာအင်တာနက်ပေါ်မှာသူတွေ့ရတဲ့ဘာသာရေးအစွန်းရောက်အတွေးခေါ်တွေဝင်ပြီးတော့အစွန်းရောက်သွားခဲ့တယ်လို့ယူဆရတာကြောင့်မလို့သူနဲ့ပတ်သက်တဲ့အချက်အလက်တွေကိုအာဏာပိုင်တွေကစုဆောင်းရှာဖွေနေတဲ့အချိန်မှာပဲမစ္စတာဂျွန်ဆန်ကအခုလိုပြောသွားတာပါအမေရိကန်ပြည်ထောင်စုမှာအချိန်အတော်ကြာအငင်းပွားလာခဲ့တဲ့ကိစ္စတစ်ခုဖြစ်တဲ့သနတ်ကင်ဆောင်ခွင့်ပုံမှုထိန်းချုပ်ရေးဟာလူထုလုံခြုံရေးအတွက်အရေးကြီးတဲ့ကိစ္စဖြစ်တယ်လို့မစ္စတာဂျွန်ဆန်ကပြောပါတယ်။ဒါကြောင့်ဒီကိစ္စကိုအမေရိကန်ပြည်သူတွေနဲ့ကွန်ဂရက်လွှတ်တော်တို့ကရင်ဆိုင်ဖြေရှင်းရလိမ့်မယ်လို့လည်း CBS ရုပ်သံရဲ့ဒီ This Morning အစီအစဉ်မှာသူကပြောသားခဲ့တာပါရှင်။ပြည်ထောင်နိုင်ငံမှာရဲမှုတယောက်နဲ့ရဲဝန်ထမ်းတဦးကိုဓာတ်နဲ့အသေးထိုးသတ်ခဲ့တဲ့သူဟာ IS အစိုးရအဖွဲ့ခေါင်းဆောင်အဘူဘေကာ El Baghdadi ကိုတစ်ဆာခံထားသူဖြစ်တယ်လို့ပြည်ထောင်အစိုးရရှင်းနေ François Molins ကပြောပါရယ်။တနင်္လာနေ့ညကရဲတပ်ဖွဲ့နဲ့3နာရီကြာလောက်ထိထိတ်တရင်ဆိုင်တဲ့အချိန်မှာတိုက်ခိုက်သူ Larosi Abella ကအဲ့လိုပြောဆိုခဲ့တယ်ဆိုတာကိုတော့ဒီ Mr. Molins ကဒီနေ့သတင်းတောက်တွေကိုပြောခဲ့တာပါရှင်။အမေရိကန်ပြည်ထောင်စုအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်တဲ့ဥပဒေတွေကိုပုံမတင်းကျပ်ချမှတ်သွားဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအကြီးအကဲ Zaid Raed Al Hussein ကတိုက်တွန်းလိုက်ပါတယ်။လက်နက်တွေကိုအလွယ်တကူရယူနေတာကြောင့်မလို့ဒီပြစ်ခတ်ခြင်းတွေအတွက်စိတ်ထဲမှာပေါ်ရင်ပေါ်သလိုချက်ချင်းထလုပ်စီတာမျိုးစဉ်းစားစဉ်းကျင်ကြံသိမ့်မပြီးတော့ဘူးလို့သူကပြောပါရရှင်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုမခင်ဖြူတွေပြောပြသွားတာပါ။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့Mark Ferguson ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိတိုင်းလိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သတို့ရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.